Voice of America in Burmese.
မင်္ဂလာမ နေ ခင်ပါရှင် Washington Bureau of the American Standard 2020 April 12 ရက် တနင်္ဂနွေနေ့ မနက်ခင် အစီအစဉ် တွေကို မြန်မာ စံတော် ချိန် မနက် 6:00 နာရီကနေ 9:00 နာရီ အထိ လိုင်းနိုမီတာ 24 40 နဲ့ 51 လိုင်းလာမီတာ 190 တို့ကနေ ထုတ်လွှင့်ပေးသွားမှာပါ ကျွန်မချင်းသက်တာ ဒီမနက်ခင် တနင်္ဂနွေကို ကို ရဲမင်း ထွန်းနဲ့ အတူ ပြောပြပေးပါမယ် American Pironsuha, Gabama, Coronavirus Yoga, Tay Sumadu, Yetre, Amyazon Pilani Babi. John Hopkins take the way of Sanini Sitanya, American Ma, Dioga, Gusa Kana Dubonga, Madin Jodavi Pippi, Tay Sumaduga, Taushetown, Shea Chelsea Shinidaba, Taja, Sanini Ma, Tay Sundu, Taushetown, Shea Lizard Go Pilare, Italy Te, Tay Sundu Yetre, Pumia Dobby, Gabama, Amyazon, Tay Sumu Shijan, Pilara Pippari. တောက်ကြံနေတနေ့ထဲမှာရင်နောက်ထပ်တေဆုံးအတူ2000ကျော်ရှိခဲ့တဲ့အတွက်ဒီဇင်ဘာလကုန်မှာတရုတ်နိုင်ငံကနေစတင်ပြန့်နှံ့ခဲ့တဲ့ဒီယောဂါကြောင့်တရက်အတွင်းတေဆုံးအတူကလည်းအများဆုံးဖြစ်သွားတာပေါ့။နယူးယောက်ပြည်နယ်ကတော့အဆိုးအဝါဆုံးဒဏ်ခံရတာဖြစ်ပြီးအခုဆိုတေဆုံးအတူကရှစ်ထောင်ချောက်ရာကျော်နေပါပြီ။ဆေးစစ်ချက်ရရောဂါပိုးထပ်ပြီးမတွေ့ရတော့တဲ့လူနာတွေကိုဆေးရုံကပေးမစင်းကမ တွဲဆောင်ရနေတယ်လို့ WHO ကပြောပါတယ်။စနေနေ့မနေ့အစောပိုင်းအချိန်ထိစစ်တမ်းတွေအရကမ္ဘာတစ်လွှားဒီရောဂါအကူးဆက်ခံရသူက 1.8 တန်းကျော်ရှိနေပြီးသေဆုံးသူက 3,400 ကျော်ရှိနေတာပါ။ COVID-19 ရောဂါရှင်တွေကိုဆေးစစ်လို့ပိုးမတွေ့ရတဲ့အတွက်ဆေးရုံကနေဆင်းခွင့်ပေးဖို့စဉ်းစားပြီးဆင်းခွင့်မပေးခင်ပြန်ပြီးဆစ်ဆေးရမှာတော့ပိုးပြန်တွေ့နေရတာမျိုးတွေရှိလာတဲ့အတွက်ဖြစ်နိုင်ခြေတွေကိုဆက်လက်စုံစမ်းနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစနေနေ့မှာပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုလိုပိုးပြန်တွေ့ရတဲ့လူနာက60ကျောက်ရှိနေတယ်လို့တောက်ကြံနေမှာအာနာပိုင်တွေကပြောပါတယ်။တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲကတော့ဒီလူနာတွေဟာပြန်ပြီးကူးစက်ခံရတာထက်ဒီဗိုင်းရပ်စ်ပိုးကပြန်ပြီးရှင်သန်လာတာဖြစ်နိုင်တယ်လို့ပြောပါတယ်။ရောဂါပိုးမရှိတော့လို့ဆေးရုံကမဆင်းခိုင်းခင်မှာလူနာကိုပြန်ပြီးဆန်းသက်ဖို့နဲ့အနည်းဆုံး24နာရီချပြီးနောက်ထပ်တစ်ခါဆန်းသက်မှုလုပ်ဖို့ WHO ကညွှန်ကြားချက်ပေးထားတာပါ။တောင်ကိုရီးယားကျန်းမာရေးအရာရှိတွေကတော့အခုလိုဘာကြောင့်ပြန်ပြီးတော့ပိုးတွေ့နေရလဲဆိုတာကိုနားလည်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ပြောပါတယ်။ COVID-19 ရောဂါဟာအသစ်ဖြစ်နေတဲ့အတွက်ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးသိနိုင်အောင်အချက်အလက်တွေပိုးပြီးရဖို့လိုအပ်တယ်လို့လည်း WHO ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်မှုကြီးနဲ့တာလီဘန်ခေါင်းဆောင်တို့ဟာနောက်ထပ်ငြိမ်းချမ်းရေးသဘောတူညီချက်အရနိုင်ငံတွင်းအကြမ်းဖက်မှုတွေရောဂါဆိုင်ရာနည်းလမ်းတွေကိုဆွေးနွေးခဲ့ကြတယ်လို့စနေနေ့ကပြောပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့ NATO မဟာမိတ်အဖွဲ့အကြီးအကဲလက်ဖြစ် American တပ်အကြီးအကဲလက်ဖြစ်တဲ့ Bojuti Scott Miller နဲ့ကာတာနိုင်ငံဒိုဟာမြို့မှာတောက်ကြံနေကတွေ့ဆုံလာဖြစ်ကြောင်းတာလီဘန်ပြောခွင့်ရက Twitter မှာရေးပါတယ်။19နှစ်လောက်ကြာဖြစ်ပွားနေတဲ့အာဖဂန်စစ်ပွဲအဆုံးတိုက်ရေးအတွက်ဒိုဟာမှာ February 29ရက်နေ့ကရခဲ့တဲ့American Taliban သဘောတူညီချက်အကောင့်ထဲပို့ရတဲ့အသေးစိတ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းပါကစ္စတန်နဲ့အိန္ဒိယတို့ကြားနေဆက်ကြောဖြတ်တိုက်ခတ်မှုတွေပြန်လည်ဖြစ်ပွားလာတာကြောင့်အရသာထိခိုက်မှုတွေဖြစ်ပေါ်နေပြီးဒီတိုက်ခိုက်မှုကိုတစ်ဖက်ကစတင်တာဖြစ်ကြောင်းနှစ်ဖက်အပြန်အလှန်ဆက်ဆွဲနေကြပါတယ်။ကက်ရှမီးယားဒေသပါကစ္စတန်ဘက်ခြမ်းမှာအိန္ဒိယဘက်ကတိုက်ခတ်လို့ကလေးငယ်တွေအပါအဝင်အရသာ6ဦးနဲ့မနဲ့ဒဏ်ရာအကြီးကျယ်ရခဲ့တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရကစနေနေ့ကပြောပါတယ်။ကက်ရှမီးယားမှာအပြစ်ခတ်ရန်ဆဲထားတဲ့ line LOC နားမှာရှိတဲ့ရွာတွေကိုပိတ်မှတ်ထားပြီးအိန္ဒိယတပ်ကလက်နက်ကြီးတွေနဲ့တင်းတင်းပိတ်ခတ်တယ်လို့ပါကစ္စတန်ကဆွဆွဲတယ်လို့အိန္ဒိယဘက်ကလည်းဒီတိုက်ခိုက်မှုကိုပါကစ္စတန်ဘက်ကစတင်တာလို့ဆွဆွဲပါတယ်။နျူကလ িয়ার နဲ့ပိုင်ဆိုင်ထားတဲ့ဒီနှစ်နိုင်ငံကြား2002ခုနှစ်အပြစ်ရစာချုပ်ချိုးပြတ်သွားခဲ့တဲ့နောက်မကြာခင်နှစ်တွေအတွင်းဒီ line တစ်လျှောက်မှာနှစ်ဖက်တိုက်ပွဲတွေကပုံမှန်လိုလိုဖြစ်ပွားနေတာပါ။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင်
ျွန်တော်ရမထုံမှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူ3ဦးရှိကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကစနေနေ့ကကြီးညာခဲ့တယ်လို့ဒီနေ့ကနေမနက်ပိုင်းမှာလည်းနောက်ထပ်9ဦးရောဂါကူးစက်ခံရကြောင်းအတည်ပြုကြီးညာခဲ့တာကြောင့်အခုအခါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာ38ဦးထိရှိနေပါတယ်စနေနေ့ကကြီးညာခဲ့တဲ့ရောဂါပိုးနောက်ဆုံးတွေ့ရှိသူတွေဟာတောင်ကြီးမြို့ကအသက်26နှစ်အရွယ်မျိုးသားတဦးရန်ကုန်ဝေဘာကြီးစေဝံ58နှစ်အရွယ်အမျိုးသမီးတူဦးနဲ့ချင်းပြည်နယ်တည်တည်မျိုးက49နှစ်အရွယ်အမျိုးသမီးတူဦးတို့ဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ပိုင်းထုတ်ပြန်ကြရာရွှေပြည်သာမြို့နယ်မှာတူဦး၊လဲကူးမြို့နယ်မှာတူဦးနဲ့ဟိစိန်မြို့နယ်မှာ9ဦးတို့ရှိခဲ့တာပါ။နိုင်ငံတွင်း COVID-19 ကူးစက်ပြန့်နှံ့မှုထိန်းချုပ်ဆောင်ရွက်တာမှာပိုပြီးလုံခြုံသေချာမှုရှိစေဖို့ရည်ရွယ်ပြီး COVID-19 ရောဂါလက္ခဏာစောင့်ကြည့်ကာလကိုအရင်က14ရက်သတ်မှတ်ထားတာကနေအခု28ရက်အထိတိုးမြှင့်ဆောင်ရွက်ဖို့ကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်က COVID-19 ဟာလူတိုင်းကိုကူးစက်နိုင်တာကြောင့်အလုံးစည်းကမ်းလိုက်နိုင်ကြဖို့စနေနေ့ကတိုက်တွန်းလိုက်ပါတယ်။လိုအပ်ချက်ရှိသူတွေအတွက်အစိုးရရဲ့ရိတ်ခါထောက်ပံ့မှုမှာရန်ကုန်ဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေရိတ်ခါလာယူသူတွေကလူစုလူဝေးဖြစ်ခဲ့တဲ့တပ်ပုံတွေလူမှုကွန်ရက်မှာပြန်နှပ်ပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ကျန်ကုန်မြို့ကုလသမဂ္ဂအဖွဲ့ရုံးကလည်းရခိုင်ပြည်နယ်တွင် COVID-19 ရောဂါတားဆီးရေးအတွက် American Dollar 1.3 သန်းကျော်သုံးစွဲသွားမှာဖြစ်ပြီးဒီအကူအညီတွေကိုလူနေမှုဘဝနဲ့စံနယ်ရိက္ခာဖလုံးရေးရမုံငွေအဖွဲ့ Lift ကတဆင့်ပေးသွားမယ်လို့ကုလသမဂ္ဂအဖွဲ့ရုံးက April 17ရက်နေ့ကကြေညာထားပါတယ်ခင်ဗျာရှိတဲ့ဘိုင်းဒေတာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဒဏ်အဆိုးရွားဆုံးခံခဲ့ရတဲ့အီရန်နိုင်ငံမှာအသွေးအလာတွေခက်တပ်ပိတ်ပင်ထားပြီးတဲ့နောက်အဆိုးရွားရုံတွေစနေနေ့မှာပြန်လည်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။အီရန်နိုင်ငံရဲ့နှစ်ဦးအကျိုးအားလိုက်ရဲ့အတွင်းအဆိုးရွားရုံအများစုနဲ့မဖြစ်မနေဖွင့်စီရမလို့တဲ့လုပ်ငန်းတွေကိုတပတ်ကြာပိတ်ထားပြီးတဲ့နောက်မှာအခုလိုကန့်သတ်ချက်တွေကိုပြန်ရုပ်သိမ်းလိုက်တာလည်းဖြစ်ပါတယ်။ယူရိုတီရန်ပြပကအစိုးရရုံးတွေကိုစနေနေ့ကပြန်ဖွင့်ခဲ့ပြီးဝန်ထမ်း၃ပုံတဘုံကအိမ်ကနေအလုပ်လုပ်ကြတယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ယူရိုပြပကတခြားစီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်ဖို့ကိုလည်းစနေနေ့ကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ယူရိုတီရန်တွေကစီးပွားရေးလုပ်ငန်းတွေကိုလည်းလာမယ့်စနေနေ့မှာပြန်လည်ဖွင့်ခွင့်ပြုမှာဖြစ်ပြီးအဲ့ဒီလုပ်ငန်းတွေအနေနဲ့အစိုးရကိုတရားဝင်အသိပေးအကြောင်းကြားပြီးကျောင်းဝင်ဝန်ကြီးဌာနကထုတ်ပြန်ထားတဲ့ social distancing လို့ခေါ်တဲ့လူချင်းခက်ခွက်ခွက်နေရာမှာလမ်းညွှန်ချက်တွေကိုလိုက်နာဖို့လိုပါတယ်။ Iran နိုင်ငံမှာ corona virus ကြောင့်နောက်ထပ်လူ125ဦးသေဆုံးခဲ့ရကြောင်း virus ကြောင့်သေဆုံးသူ4300ကျော်သွားခဲ့တယ်လို့ကူးစက်ခံရသူပေါင်း9000ကျော်ရှိနေပါတယ်။ corona virus ကရောဂါကိုထိန်းချုပ်နိုင်ဖို့အတွက် Bangladesh နိုင်ငံမှာတနိုင်ငံလုံးအိမ်ပြင်မထွက်ရမယ့်ကို EBL 25ရက်နေ့ထိတိုးမြှင့်လိုက်ပါတယ်။ Bangladesh နိုင်ငံမှာအပြင်မထွက်ကြဖို့နဲ့လူချင်းခွက်ခွက်ကနေကြဖို့သတိပေးထားပြီးနိုင်ငံဝိုင်းစစ်တပ်ကတိတိကျကျ깟တွင်နေတဲ့ကြားကပဲရောဂါပိုးကူးစက်သူအရေအတွက်400ကျော်နဲ့သေဆုံးသူ28ဦးထိရှိလာတဲ့အကြောင်းအိမ်ပြင်မထွက်ရမယ့်ကိုနောက်ထပ်စတိရဲတိုးလိုက်တာပါ။ဒီရနိုင်ငံမှာတော့ဝန်ကြီးချုပ်နာရင်ဒရာမိုဒီကအင်္ဂါနေ့မှာကုံဆုံးမဲ့လက်ရှိထုတ်ပြန်ထားတဲ့အိမ်ပြင်မထွက်ရအမိန့်ကိုအချိန်ထပ်တိုးတဲ့မတင်စနေနေ့ကပြည်နယ်ဝန်ကြီးချုပ်တွေနဲ့ဆွေးနွေးခဲ့ပါတယ်။အခုလိုအမိန့်ချမှတ်ထားတဲ့အတွက်စည်ရသာတန်းတဲ့ချီအလုပ်လည်းမဖြစ်ရသလိုရွှေပြောင်းအလုပ်သမားတွေကလည်းအစုလိုက်မြို့ပေါ်ကနေရွာတွေမြောက်ပြောင်းရွှေ့နေထိုင်နေကြရပါတယ်။ဒီလိုအခြေအနေတွေကြောင့်ပြည်내တော်တော်များများကကာယရောဂါကိုထိ ंछ ုံနိုင်ဖို့အတွက်အိမ်ပြင်မထွက်ရမယ့်ကိုရက်ထပ်တိုးဖို့ဝန်ကြီးချုပ်မော်ဒီကိုတိုက်တွန်းနေကြပါတယ်။ကဖျားရောဂါကုသရမှာအသုံးပြုတဲ့ Hydroxychloroquine HCQ ဆေးပြားတန်းတရာကိုအီဗီလာထဲမှာထုတ်လုပ်သွားမယ်လို့အိန္ဒိယထိပ်တန်းဆေးထုတ်လုပ်ရေးကုမ္ပဏီတစ်ခုကစနေနေ့ကပြောပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာ Hydroxychloroquine အများဆုံးထုတ်လုပ်တင်ပို့နေတဲ့နိုင်ငံဖြစ်ပါတယ်။COVID-19 ရောဂါကူးစက်ခံရသူလူနာတွေကိုကုသရမှာဆရာဝန်တွေနဲ့ဆေးဝါးကျွမ်းကျင်သူတွေက Hydroxychloroquine ကိုပုံမှန်အသုံးပြုလာတဲ့အတွက်မျှော်မှန်းမထားလောက်အောင်ဝယ်လိုအပ်များလာတာပါ။ဒီတွင်အတွက် Hydroxychloroquine ဆေးအလုံးလောက်ရှိသလိုဒီဆေးကိုလိုအပ်နေတဲ့ကမ္ဘာလုံးအတွက်လည်းလူသားချင်းစာနာမှုအရာအပိုဆောင်ထုတ်လုပ်ထားတာကြောင့်တင်ပို့ပေးသွားနိုင်လိမ့်မယ်လို့အိန္ဒိယထိပ်တန်းဆေးကုမ္ပဏီ Zydus Cadila ရဲ့ဥက္ကဋ္ဌပန်ကတ်ပတာလ်ကပြောပါတယ်။အိန္ဒိယကပြည်ပနိုင်ငံတွေကို Hydroxychloroquine ဆေးတင်ပို့ခွင့်ကိုပြီးခဲ့တဲ့မလအတွင်းကကန့်သတ်ထားခဲ့တာပါ။ COVID-19 ရောဂါပိုးကိုဒီဆေးနဲ့ကုသပျောက်ပြေးနိုင်ခြေရှိတယ်လို့တွက်ဆပြီး American သမ္မတ Donald Trump ကဆေးဝါးတင်ပို့ရောင်းချမှုကန့်သတ်ချက်ဖြေလျော့ပေးဖို့အိန္ဒိယကိုတိုက်တွန်းခဲ့ပါတယ်။အခုတော့အိန္ဒိယနိုင်ငံအနေနဲ့ဒီဆေးဝါးတွေကို American ကိုစတင်ပေးပို့ရမှာပါ။ တနင်္ဂနွေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုကြီးညာအပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာစင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာစနေနဲ့တနင်္ဂနွေနေ့တွေမှာကိုဗစ် -19 ကူးစက်လူနာအသစ်10ဦးထပ်မံအတည်ပြုတွေ့ရှိခဲ့ရပြီးစုစုပေါင်းကူးစက်ခံလူနာ38ဦးထိရှိသွားပြီဖြစ်ပါတယ်ဒီအကြောင်းဆက်ပြီးတော့ပြောပြပေးပါမယ်ကူးစက်ခံအတည်ပြုထားသူတွေကကိုဗစ် -19 ကူးစက်ခံရသူ3ဦးသေဆုံးခဲ့ရပြီဖြစ်ပြီးတဦးကိုတော့ရန်ကုန်ဝေဘာဒီဆေးရုံအထူးကျန်းမာကုသဆောင်မှကုသပေးနေရကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကျန်းတဲ့သူတွေရဲ့ကျန်းမာရေးအခြေအနေကတော့တည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းထုတ်ပြန်ချက်ကဖော်ပြပါတယ်။ COVID-19 ကူးစက်ခံရသူတွေထပ်မံပေါ်ထွက်လာဦးမယ့်အခြေအနေရှိပြီးပြည်သူတွေအနေနဲ့တည်တည်ငြိမ်ငြိမ်ရင်ဆိုင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောက်ချာနေတုန်းကတိုက်တွန်းထားပါတယ်
။နောက်အပတ်သုံးပတ်ဟာအသေးအရေးကြီးတယ်။အဖြစ်လို့လဲဆိုတော့ထိုင်းဘက်ကပေါ့နော်အများကြီးနေသက်ကိုကြောဖြတ်ပြပြန်လာတဲ့ကျွန်တော်တို့ပြည်သူတွေအများကြီးရှိပါတယ်။အများကြီးဆိုတာထိုင်းတောင်းနဲ့သိနေချီပြောရှိတယ်။ဒီကတိုင်းပြည်လုံးကိုပြန်သွားတယ်။ကိုရပြန်ကြတယ်ပေါ့နော်။တချို့ကတော့နေသက်နားမှာပဲကွာရန်တင်းနေတဲ့လူတွေကိုရကိုရပြန်ပြီးကွာရန်တင်းနေတဲ့လူတွေရှိတယ်။ပြီးတော့အဲ့ဒီမှာရောဂါပိုးရှိနေတယ်ဆိုလို့ရှိရင်ဒီနောက်တစ်ပတ်နှစ်ပတ်အတွင်းမှာပေါ်ဆရာရှိတယ်
လက်ရှိမှာတော့ချင်းပြည်နယ်ရန်ကုန်တိုင်းရှမ်းပြည်နယ်မွန်ပြည်နယ်တို့မှာကိုဗစ် -19 လူနာတွေကိုကုသပေးနေရပါတယ်။မန္တလေးနဲ့နေပြည်တော်တို့မှာကိုဗစ် -19 အတည်ပြုလူနာတဦးစီရှိခဲ့ပေမဲ့လည်းအခုတော့ပြန်လည်တက်သွားသွားပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကကြေညာထားပါတယ်။စနေနေ့ကကိုဗစ် -19 ကူးစက်ခံ3ဦးထပ်မံအတည်ပြုလိုက်တာဖြစ်ပြီးစနေညသကောင်ကျော်တနင်္ဂနွေအစောပိုင်းမှာတော့ကူးစက်ခံလူနာ9ဦးထပ်မံအတည်ပြုတာဖြစ်ပါတယ်။အခုနောက်ဆုံးအတီးပြူလူနာတွေကတော့တောင်ကြီးက2ဦး၊ရန်ကုန်က8ဦးနဲ့ချင်းပြည်နယ်တီးတိမ်က2ဦးတို့ဖြစ်ပါတယ်။ဒီပုံကိုယ်တွေအားလုံးကတော့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းပြည်ပခရီးသွားခဲ့တာမရှိဘူးလို့အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့ဒီအချက်ပေါ်မှာသတိပေးထားပါတယ်။အခုထပ်မံအတည်ပြုလိုက်တဲ့လူနာတွေနဲ့အနိကပ်ထိတွေ့မှုရှိသူတွေကျန်းမာရေးဌာနကိုဆက်သွယ်ချဖို့လည်းတိုက်တွန်းထားပါတယ်။နိုင်ငံတွင်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုထိချုပ်ဆောင်ရွက်တာမှာပိုပြီးလုံခြုံသေချာမှုရှိစေဖို့ရည်ရွယ်ပြီးကိုဗစ် -19 ရောဂါလက္ခဏာစောင့်ကြည့်ကာလကိုအရင်က14ရက်သတ်မှတ်ထားတာကနေ28ရက်ထိတိုးမြှင့်ဆောင်ရွက်ဖို့လဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။လိုအပ်ချက်ရှိသူတွေအတွက်အစိုးရရဲ့ရိက္ခာထောက်ပံ့မှုမှာရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေနောက်ရိက္ခာလာယူသူတွေလူစုလူဝေးကြီးဖြစ်ခဲ့တဲ့ဓာတ်ပုံတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးနောက်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကိုဗစ် -19 ဟာလူတိုင်းကိုကူးစက်နိုင်တာကြောင့်အားလုံးစီကန့်လိုက်နာကြဖို့စနေနေ့ကတိုက်တွန်းထားပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေကတိတ်ဆောင်နေရသူတွေကို COVID-19 အရေးသတိပေးဖို့အခက်တွေနေတယ်လို့ကူးစက်မခံရရေးအတွက်လိုက်နာဆောင်ရွက်နိုင်တဲ့အခြေအနေမရှိဖြစ်နေတဲ့အကြောင်းတင်ပြပေးပါမယ်။ရခိုင်ပြည်နယ်တွင် COVID-19 ရောဂါကာကွယ်တားဆီးရေးအတွက်ကုလသမဂ္ဂကအမေရိကန်ဒေါ်လာ 2.2 တန်းကျော်အသုံးပြုမယ်လို့စနေနေ့မှကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်တွင်ကအခုအညီလိုအပ်နေတဲ့ထိခိုက်နစ်နာလွယ်သူတွေနဲ့နေရာဆောင်ခွာထွက်ပြေးသူတွေကိုပေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်ပုံနှချုံးမြို့နယ်လဝဲစာရိုက်ရွာကစစ်ဆောင်လူပေါင်း1000ကျော်ကို COVID-19 ပညာပေးဆောင်ရွက်ဖို့တွားတဲ့အဖွဲ့တစ်ခုကိုတော့စနေနေ့တုန်းကစစ်တပ်ကတားဆီးခဲ့ပါတယ်။ပုံနှချုံးမြို့နယ်ကျန်းမာရေးစောင့်ရှောက်မှုဝန်ဆောင်မှုလူငယ်ဖွံ့ဖြိုးရေးအသင်း PDY အဖွဲ့ဝင်တွေနဲ့သူ့ကိုစစ်တပ်ကတားဆီးခဲ့တာလို့စစ်ဆောင်တွေကိုအခုအညီပေးနေတဲ့တဘာဝနေဒီအရှင်ပညာဇောတာက VOE ကိုပြောပါတယ
်။ဒီကဒီ COVID-19 နဲ့ပတ်သက်ပြီးတော့အပေါ်ချင်းတိုင်းနာတာတို့ပညာပေးတို့ပြောနိုင်အောင်ဆိုပြီးတော့ဦးစဉ်အေးဖို့ခေါ်ပြီးတော့လာတာပါရော7နှစ်ဝန်းကျင်လောက်မှာဦးစဉ်တို့ဆိုအထက်ကိုရောက်တယ်ရောက်တော့တက်ကဦးစဉ်တို့ကိုတားထားတယ်ကားပေါ်တယ်လဲပိုင်းကြတယ် ဖုံးတွေလည်းတင်တာလို့
ဒါပေမဲ့ညနေပိုင်းမှာတော့ဥပဇင်းတဘာဝနဒီအရှင်ပညာဇောတနဲ့လူငယ်ဖွံ့ဖြိုးရေးအသင်းဝင်တွေကိုဆစ်ဆောင်နေရှိရာလဝဲစာတိုက်ရွာဖုံးကြီးချောင်းကိုတွားခွင့်ပြုလိုက်ပြီးမဲ့ကားကိုတော့စနေနေ့ညပိုင်းအထိတင်ထားစေဖြစ်တယ်လို့ပြောပါတယ်လဝဲစာတိုက်ရွာအနီးမှာမြမတက်မတော်မိုင်းခွဲတိုက်ခိုက်ခံခဲ့ရတဲ့အေဒီလ3ရက်နေ့ကနေအခုချိန်ထိလူဦးရေတထောင်ကျော်ဖုံးကြီးချောင်းကနေထွက်ခွင့်မရသေးဘဲပိတ်မိနေတာပါဒီလိုတွေ social distancing လို့ခေါ်တဲ့တဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေနိုင်တဲ့အခြေအနေမျိုးရှိပါသလား
တယောက်နဲ့တယောက်ဘုံပဲမပြောနဲ့တပေတော့မရဘူးတလက်မှကွာဖို့တော့မလိုဘူးတယောက်နဲ့တယောက်ခြေချင်းထပ်ပြီးတော့နေနေရတာပါအဲဒီပိတ်လုံထားတဲ့စခန်းမှာဆိုရင်ဘုံကြီးကျောင်းအပေါ်အောက်ထပ်တမယုံအခုတော့ဒီယောဂီတွေနေတဲ့ဟိုသင်္ကန်းလို့ခေါ်တာဒီမှာသင်္ကန်းဆောင်ပေါ့ယောဂီတွေနေတဲ့အဆောင်အလုံးအပြည့်နောက်ပြီးတော့ဒီကျောင်းရဲ့ကွင်းမြေတွေမှာလည်းပဲຢາຍີຈັນຍາໄດ້ຕາມອະປົນເນໂຕປີວ່ານິນເນຈະໄດ້ລູຍະຕະທອງຈໍຫາບໍ່ລົມມາສັ່ນຫູຈະໄປໄດ້ປີວ່ານິນເນຍາ
ຍະມາຕັດມໍເນຍະໄຂແລະນະກາຍໄດ້ອີອີຈາໄຕປ່ວຍດີຜິດເຂັດປີນາດີຕາດ້ວມາອິນເຕີເນັດເສັດຕົວຫມູ່ກູແລະອຊຸຍະກະຜັດຕောက်ຖ້າດາບາດີເຈັດຈອງລູລູຈາໂຄວິດ19ອີອີອະຕິປິညာຜ່ານເວຫມູ່ອະດ້ວຍອະຫັນຖ້າຜິດເດລູແລະອະຊິນປິညာຊໍດາກະໄມ້ມາດີ
ດໍດີມາກະທີວີສະເດນໂຕສາສອງລູລາຍໍດີມາບໍ່ຊິအဲအနာရောဆောင်ရရင်တော့တို့ဖုန်းလေးတွေနဲ့အင်တာနက်ကြည့်ရင်တော့တို့ဒီကိုဗစ်နဲ့ပတ်သက်တဲ့ပညာပေးတွေသိရမယ်
။လက်ရှိမှာတော့သဘာဝနဒီအရှင်ပညာဇောတာကစားနပ်ရိက္ခာနဲ့ခလုံးနိုင်ရေးတာဝန်ယူဆောင်ရွက်နေတဲ့စစ်ဆောင်စခန်း၄ခုရှိပြီးအဲ့ဒီ၄ခုစလုံးမှာတော့အစိုးရဘက်ကရောအကူအညီပေးရေးအဖွဲ့အစည်းတွေဘက်ကရောကိုဗစ် -19 နဲ့ပတ်သက်လို့ကူညီဆောင်ရွက်နေတာအတည်းမရှိသေးပါဘူး။မြေပုံမြို့နယ်ကစမြင်ကန်းကြီးနောက်ပုံနေကျွန်းမြို့နယ်တွင်ကလဝဲဆက်တိုက်ရွာဇေဒီပြင်ဒုက္ခသည်စခန်းတို့မှာဆစ်ဆောင်ထောက်နဲ့ချီနေထိုင်နေကြပါတယ်ဆစ်ဆောင်နေအိမ်ပြန်ခွင့်မရသေးတာကြောင့်ကို့အိမ်တွေထဲမှာပဲနေဖို့လူတွေတဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေကြဖို့ဆိုရကလည်းမဖြစ်နိုင်တဲ့အနေအထားပါရှင်ကျမတင်ကြီးထိုက်ပါ
ကျမ၏ဝန်ထမ်းနှင့်အတော်များများကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနေတဲ့ပုံမှာစိုးရိမ်မိပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကျမ၏ဝန်ထမ်းတွေရောဂါမကူးစက်ခံရအောင်လိုအပ်တဲ့အကူအညီတွေပေးကြဖို့ကို WHO ကတောင်းဆိုလိုက်တဲ့အကြောင်းလီဇာရှ်လိုင်းဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်။ကမ္ဘာတော်မှာရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကိုအဆုံးသတ်စေဖို့အတွက်လူတိုင်းတာဝန်ရှိပြီးသူ့အခန်းကဏ္ဍနဲ့သူပါဝင်ဆောင်ရွက်နိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO အကြီးအကဲ Tedros Ghebreyesus ကပြောလိုက်ပါတယ်။ဒီထဲမှာအဓိကကျတဲ့သူတွေကတော့ virus ကူးစက်မှုကိုရှေ့ဆုံးကနေရင်ဆိုင်ပြီးကာကွယ်ကုသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေပါ။ကျန်းမာရေးဝန်ထမ်းတွေဟာအသက်အန္တရာယ်ကြီးခြားကနေလူတွေကိုခဲတင်နေတဲ့အချိန်ထဲမှာပဲသူတို့ကိုအကာအကွယ်ပေးနိုင်မယ့်အထောက်အကူပစ္စည်းတွေကိုမရကြဘူးလို့ WHO ကြီးကဲ Gabrielsus ကပြောလိုက်ပါတယ်
။ In some countries there are reports of up to 10% of health workers being infected.
ဒီလိုနိုင်ငံတွေမှာဆိုရင်ကျန်းမာရေးဝန်ထမ်းဆရာကန်နှလုံးအထုကိုရောဂါကူးစက်ခံရပါတယ်။ဒါကစိုးရိမ်စရာကောင်းတဲ့အခြေအနေပါ။ကျန်းမာရေးဝန်ထမ်းတွေအန်ဒရယ်ရှိနေပြီဆိုရင်ကျွန်တော်တို့အားလုံးလည်းအန်ဒရယ်ရှိနေတာပါ
။တချို့ကျန်းမာရေးဝန်ထမ်းတွေကတော့ဈေးရုံတွေမှာရောဂါကူးစက်ခံရတာမဟုတ်ပဲသူတို့ရဲ့အိမ်တွေနဲ့လူမှုအတိုင်းဝိုင်းတွေကနေတဆင့်ရောဂါကူးစက်ခံရတာဖြစ်တယ်လို့ဒေါက်တာဂေဘရီယယ်ဆစ်ကပြောပါတယ်။ဒါပေမဲ့လည်းအများစုကတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ကုသမှုတွေကိုပေးနေတဲ့ဈေးရုံတွေဈေးကန်းတွေကနေကူးစက်ခံရတာဖြစ်တယ်လို့လည်းပြောပါတယ်။အတော်များများဟာ COVID-19 ရောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါကူးစက်မှုတွေနဲ့ပတ်သက်ပြီးဘယ်လိုကင်တွယ်ဆောင်ရွက်ရမလဲဆိုတာကိုလေ့ကျင့်သင်ကြားမှုတွေလုံလုံလောက်လောက်မရှိတာရဲ့အတွေ့အကြုံမရှိတာတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါပြင်နေမကောင်းဖြစ်တဲ့လူနာတွေကိုနိုင်ပေါင်းများစွာကုသပေးနေရပြီးအနာမရတာတွေကလည်းဗိုင်းရပ်စ်ကိုရင်ဆိုင်ဖို့အတွက်ကိုယ်ခံအားကျဆင်းစေတယ်လို့ပြောပါတယ်
။ HoweverThe evidence also shows that when health workers wear personal protective equipment the right way,
ဒါပေမဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ယောဂါမကူးစက်အောင်ကာကွယ်တဲ့ PPE လို့ခေါ်တဲ့ယောဂါကာကွယ်ရေးဝတ်စုံတွေကိုတရားစင်တဲ့ကြောက်ဝတ်တဲ့အခါမှာယောဂါကူးစက်မှုတွေကိုကာကွယ်နိုင်ပါတယ်။ဒါကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့သူတို့အလုပ်ကိုဘေးရန်တွေကင်းကင်းထိထိရောက်ရောက်လုပ်နိုင်ဖို့အတွက်နှာခေါင်းဆီးတွေလက်အိတ်တွေယောဂါကာကွယ်ရေးဝတ်စုံတွေနဲ့တခြားလိုအပ်တဲ့ကာကွယ်ရေးပစ္စည်းတွေရဖို့ကပိုပြီးအရေးကြီးပါတယ်။
ယောဂကာကွယ်ရေးအတွက်လိုအပ်နေတဲ့ပစ္စည်းကိရိယာတွေကိုအစဉ်ဖြေလာစေဖို့အတွက်ကုလသမဂ္ဂကပစ္စည်းကိရိယာထောက်ပံ့ရေးဆိုင်ရာအလုပ်အဖွဲ့အစ်တစ်ခုကိုဖွဲ့စည်းလိုက်ပြီး WHO နဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကနာကိုပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ WHO ကြီးကဲကပြောပါတယ်။ အခုလိုကာယောဂကြီးကိုစိုးရင်စရာကောင်းလောက်အောင်ရင်ဆိုင်နေရချိန်မှာကုလသမဂ္ဂရဲ့ပစ္စည်းကရိယာထောက်ပံ့ရေးဆိုင်ရာအလုပ်အဖွဲ့အနေနဲ့တကမ္ဘာလုံးမှာလိုအပ်နေတဲ့ပစ္စည်းအရေအတွက်ရဲ့30ရာခိုင်နှုန်းကျော်လောက်ပေးနိုင်ဖို့လိုအပ်တယ်လို့သူကပြောပါတယ်။ဒီလိုအပ်ချက်ကိုပြည့်မီနိုင်ဖို့အတွက်ယောဂအဆိုအရုံဖြစ်နေတဲ့နေရာတွေကိုယောဂမကူးဆက်ရအောင်ကာကွယ်ပေးတဲ့ဝတ်စုံတွေနှာခေါင်းစည်းတွေယောဂပိုးရှိမရှိစစ်ဆေးတဲ့ကိရိယာတွေနဲ့ယောဂကာကွယ်ရေးအတွက်တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတန်တရာကျော်ကိုလာတိုင်းပို့သွားနိုင်ဖို့လိုအပ်တယ်လို့ပြောပါတယ်။ဒီပစ္စည်းတွေကိုတူလောင်ပြီးတင်ပို့ဖို့ကဒေါ်လာ380လောက်ကုန်ကြမှာဖြစ်ပြီးဒါတွေကိုတူလောင်တင်ပို့တဲ့ဈေးကပိုများတယ်လို့ WHO အကြီးအကဲကပြောကြားလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပ
မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်စကိုင်းတိုင်းဒေသကြီးတွင်စီးပွားရေးလုပ်ငန်းတွေဘလောက်ထိခိုက်နှိမ့်နှံမှုရှိပြီးဒေသခံတွေကိုဘလို့တက်ရောက်မှုရှိသလဲဆိုတာကိုရှင်းပြတင်ဆက်သွားမှာပါ
အခုယောဂကြောင့်မို့လဲတချို့ကလည်းအိမ်ပြန်ရနေမထွက်ကြတော့ဘူးတချို့ကြလည်းပေါ့နော်ဟိုလမ်းဘေးမှာရောင်းတော့ဒီလေတူတွေရပါခဲ့တာလို့လို့ပါကပါခဲ့တာလို့လို့ဆိုပြီးတော့ကြဟိုချက်ရင်းချက်ရင်းဝင်းနေကိုတိတ်ဝဲမစားတော့ပဲနဲ့ဟိုဒီတနေ့က1000ကျော်နဲ့1000ရှင်းလိုက်တယ်ဆိုပေမဲ့1000ကျော်1000လောက်ပဲရောင်းရတယ်ဆိုတာအများနဲ့အဆုံးပြနေတော့လည်းဓာတ်မခံနိုင်တော့ပါဆိုလို့ဟိုတွေရက်လိုက်ရတော့တာပေါ့
မကြသေးခင်ကမှစိုင်းပိတ်လိုက်ရတဲ့လမ်းဘေးထမင်းဆိုင်ဖွင့်လင့်သူဒေါ်ငယ်လေးကပြောပြခဲ့တာပါဒီဆောင်မမှာသူမအပါဝင်မုံရမျိုးနယ်တွင်ကထိခိုက်နေတာမှုတွေကိုခံစားနေရတဲ့သူတွေအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ဒီဆောင်မကိုမုံရကိစ္စမှသတင်းတောက်အီအီမွန်ကအရေးသားထားတာဖြစ်ပြီးကိုကျော်ဝေဖြိုးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။ဒီဆောင်မအတွင်းမှာကာယကံရှင်တချို့ရဲ့တောင်းဆိုမှုအရအမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်။မောင်ရမျိုးမာနေထိုင်တဲ့ဒေါ်ဆန်းဆန်းတို့မိသားစုမှာမိသားစုဝင်10ဦးရှိပါတယ်။သူတို့မိသားစုဟာတားနှစ်ယောက်ရဲ့ဝင်ငွေကိုသာမိခိုးနေရပါတယ်။ကြီးဆုံးသားကအင်ဂျင်ဝိုင်အကျစီလိုက်ကောက်တဲ့အလုပ်ကိုလုပ်ကင်ပြီးအငယ်ဆုံးသားကတော့စတိုးဆိုင်မှာအလုပ်လုပ်ရပါတယ်။ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနဲ့အတူစီးပွားရေးလုပ်ငန်းတွေပိတ်လိုက်ရတာကြောင့်သူတို့နှစ်ယောက်စလုံးရှေ့စဉ်နောက်စဉ်အလုတ်နားလိုက်ရပါတယ်
။ပါကြီးကကြတော့ဒါဒီဒလို့အခက်ခဲမဖြစ်ခင်2000လဲဟုတ်တယ်3000လဲဟုတ်တယ်။အင်္ဂလိပ်လို3လပိုင်း25ရက်နေ့ကကနေ့တိုင်းထိပါကြီးကဝင်ဝင်မဝင်တော့လား။စာဝန်ကြီးရေးအဆင်ပြေတဲ့အခါကျတော့အန်တီတို့မဲစက်သွန်လေးတွေကောက်ပြီးတော့တနေ့စာတနေ့ဝယ်စားနေရပါတယ်
။ဆိုင်တွေပိတ်မယ်ဆိုပြီးအတန်တွေကြားလို့ဆန်နဲ့စီဝယ်ထားကြတာတောင်သူ့မှာဝယ်စရာပိုက်ဆံမရှိဘူးလို့ဒေါ်ဆန်းဆန်းကပြောပါတယ်။ကျက်သွန်ဆိုင်ခင်းတွေမှာကျက်သွန်အကောက်လိုက်ရင်ရတဲ့ကျက်သွန်ကိုရောင်းပြီးဆန်စီပြန်ဝယ်ရင်မိသားစုစားဝတ်နေရေးကိုအခုလောလောဆယ်ဖြည့်ရှင်းနေရတယ်လို့သူမကဆိုပါတယ်။မုံရမျိုးဟာလက်ဖက်ရည်မျိုးတော်လို့နာမည်ကြီးပါတယ်။ COVID-19 ဖြစ်ပွားပြီးတဲ့နောက်မှာသက်ဆိုင်ရာတာဝန်ရှိသူတွေကလက်ဖက်ရည်တွေကိုပါဆယ်စနစ်သာရောင်းရတော့မယ်ဆိုပြီးညွှန်ကြားလိုက်ကြတဲ့ကလက်ဖက်ရည်ရောင်းအားကျသွားပြီးဆိုင်အများစုကပိတ်ပစ်လိုက်ရပါတယ်။လက်ဖက်ရည်ဆိုင်တွေကတဆိုင်ဖြစ်တဲ့အာမန်လက်ဖက်ရည်ဆိုင်ပိုင်ရှင်ကတော့ရောင်းအားကျတာကြောင့်သူ့ဆိုင်ကိုပိတ်လိုက်ရတယ်လို့ဆိုပါတယ်
။ပထမတစ်ရက်ကတော့ဥပါဆယ်ပိုင်းညာတော့ရောင်းနေတယ်။ဆောင်းနေဆိုတော့ပါဆယ်ရောင်းတာလည်းအဆင်မပြေဘူး။ကျွန်တော်တို့နေနဲ့ပုံမှန်ရှိတဲ့ဝင်ငွေကလည်းမရှိတော့ဘူး။ဒီကဝင်ငွေသိကြလဲဖြည့်ပြရတော့ကြသူတို့လည်းအခုပိတ်လိုက်တော့ကြတော့ဟိုအလုံးလက်မဲ့ဖြစ
်တခြားအစားအသောက်နဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတချို့လည်းလက်ရှိအချိန်မှာတော့ပိတ်လိုက်ရပါပြီဒေါ်ငယ်လေးကလမ်းဘေးထမင်းဆိုင်ဖွင့်လှစ်ထားတာဖြစ်ပါတယ် COVID-19 ကြောင့်သူမရဲ့ဆိုင်ဟာရောင်းအားထိုးကျသွားပြီးအရှုံးပေါ်တာကြောင့်ပြီးခဲ့တဲ့လကုန်ပိုင်းကလေးကပိတ်လိုက်ရပါတော့တယ်ပုံမှန်ဝင်ငွေရှိစဉ်ကသူမအတွက်အ အခက်အခဲမရှိပေမဲ့လည်းအခုလိုဝင်ငွေမရှိချိန်မှာတော့ချင်းဝေတွေကိုပြန်ဆက်ဖို့အတွက်အခက်အခဲဖြစ်နေပါပြီ။
အခုယောဂကြောင့်မို့လဲတချို့ကလည်းအိမ်ပြန်ရနေမထွက်ကြတော့ဘူးတချို့ကြလည်းပေါ့နော်ဟိုလမ်းဘေးမှာရောင်းတော့ဒီလေတူတွေကပဲပါခဲ့တာလို့လို့ပါကပါခဲ့ရလို့လို့ဆိုပြီးတော့ကြဟိုချက်ရင်းချက်ရင်းဝင်းတွေကိုတိတ်ဝဲမစားတော့ပဲနဲ့ဟိုဒီတနည်းစားတပေါင်းခွဲနဲ့တောင်းရှင်းလိုက်တယ်ဆိုပေမဲ့တပေါင်းကျော်တပေါင်းလောက်ပဲရောင်းရတယ်ဆိုတာအများအားဆုံးပြနေတော့လည်းဂန်းမခံနိုင်တော့ပါဆိုလို့ဟိုတွေရက်လိုက်ရတော့တာပေါ့
တရ3000ကျော်လောက်ဝင်ငွေရတဲ့ဒီမရဲ့ဆိုင်လေးကိုယောဂကင်းမှသာပြန်ဖွင့်နိုင်တော့မှာဖြစ်တယ်လို့သူမကပြောပါတယ်။တစ်ချိန်တည်းမှာပဲသူမကငွေချီးလုပ်ငန်းကနေချင်းငွေတွေယူထားပါသေးတယ်။သူမရဲ့ကြွေးရှင်ကတော့ချင်းငွေတွေကို AB လတစ်လစာပြန်ဆက်เสียရမလို့ပဲမေလမှသာပြန်ဆက်ရမယ်လို့ပြောပေမဲ့ဒီ AB လမှာအလုံးမဖြစ်ရင်မေလမှာချင်းငွေပြန်ဆက်နိုင်မှာမဟုတ်ဘူးလို့သူမကပြောပါတယ်။လုပ်ငန်းအဆင်မပြေတာကြောင့်အကျက်တဲဖြစ်နေတဲ့အထဲမှာစက်သပင်လောကသားတွေလည်းပါပါတယ်။ကိုဗစ် -19 ကြောင့်ပွဲမိတ်တားဆီးထားတဲ့အတွက်စက်သပင်လောကသားတွေကလည်းစားဝတ်နေရေးအခက်အခဲဖြစ်နေရဲ့လို့သူတို့ကပြောပါတယ်။ရွှေမြို့တော်စက်သပင်ကလူရွှင်တော်ဦးအောင်စုကလည်းဒီအခက်အခဲတွေကိုကြုံတွေ့နေရသူတူပါ
။လေးစီတားစုကဒီစက်သပင်လောကသားတွေဖြစ်နေပါလေ။ဒီအရာပဲဆိုင်ရာလုံငါမရှိဘူးပေါ့နော်ဒီလုံငါလေးပဲအားကိုးပြီးတော့လေပါအောင်နေရတဲ့ဘဝအချိန်မှာလောလောဆည်ဒီကာယောဂီဖြစ်လိုက်တယ်ဆိုတော့ပွေမင်းကြီးပြိလိုက်တော့လေလေးတို့လက်ခံမိသားဇာပွဲတွေလည်းအမိတ်ခံရအဲဒီမှာလေလေးတို့အကြာဒီရတော့နော
်တပင်လောကသားတွေကလည်းအတိုးမဲ့ချင်းွေရဖို့နိုင်ငံတော်သမရထံတင်ပြတောင်းဆိုထားတယ်လို့သိရပါတယ်။တပင်လောကသားတွေနဲ့အတူအခြေခံလုပ်သားတရက်လုပ်တရက်စားတွေကလည်းသူတို့ရဲ့အခက်ခဲတွေကိုအစိုးရကဖြေရှင်းပေးဖို့မျှော်လင့်နေကြပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ကိုဗစ် -19 နဲ့ပတ်သက်တဲ့အကျိုးဆက်တွေကိုတွက်ချက်ပြီးအလုပ်သမားတွေကိုလောက်ခလာစားပေးနိုင်ရန်လုပ်ငန်းဆက်လက်လဲပတ်ဖို့အတွက်အလိုအဆုံလုပ်ငန်းတွေကိုချင်းငွေပေးခြင်းအစီအစဉ်တွေစတင်နေပါပြီလို့မတ်လ31ရက်နေ့သူမရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားပါတယ်။ဒါအပြင်ကိုဗစ် -19 ကြောင့်ဖြစ်လာတဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီကအချိန်ပြည့်အခြေအနေတွေကိုလေ့လာပြီးတင့်တော်တဲ့အစီအစဉ်တွေကိုချမှတ်အကောင်အထည်ဖော်နေရလို့ဆိုပါတယ်။စီးပွားရေးနဲ့ပတ်သက်ပြီးကြည့်သူအများမနစ်နာစီဖို့အတွက်အလုသမားတွေအလုလက်မဲ့မဖြစ်စီဖို့အလုယုံများပတ်နိုင်ဖို့နိုင်ငံစီးပွားရေးလည်ပတ်မှုကိုအထီးကိုင်းမှုအနည်းဆုံးဖြစ်စီဖို့အတွက်အခွန်အကောက်ဖြည့်လျှော့ခြင်းအတိုးနှုန်းလျှော့ချခြင်းတွေအပြင်အသေးစားအလတ်စားစီးပွားရေးလုပ်ငန်းများအတွက်အထူးသက်သာတဲ့အတိုးနှုန်းနဲ့ချင်းငွေတွေအခွန်ကင်းလွတ်ခွင့်တွေရရှိနိုင်ရေးစီမံပေးသွားမယ်လို့ဆိုပါတယ်စကိုင်းတိုင်းဒေသကြီးမှာCOVID-19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းအဆင့်ကော်မတီဖွဲ့စည်းထားပါတယ်။မုံရွာမှာလည်း COVID-19 ကာကွယ်တားဆီးရေးအတွက်အရက်ဖက်အဖွဲ့တွေပူးပေါင်းဆောင်ရွက်နေတာရှိပါတယ်။ဒါပေမဲ့ COVID ကြောင့်ရပ်တန့်သွားတဲ့စီးပွားရေးလုပ်ငန်းတွေအလုလက်မဲ့ဖြစ်သွားတဲ့ပြည်သူတွေအတွက်ဖြေရှင်းဆောင်ရွက်ပေးမဲ့ကော်မတီမရှိသေးပါဘူး။ဒီ COVID-19 ကာလအတွင်းမှာစားဝတ်နေရေးအတွက်အကျက်ရိုက်နေတဲ့စကိုင်းတိုင်းအတွင်းကအခြေခံလူဒန်းစားတွေအတွက်ဘယ်လိုဖြည့်ရှင်းသွားမလဲဆိုတာကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးစိုးဦးကိုမေးကြည့်ရမှာတော့အခုလိုပဲဖြေပါတယ်
။အေးပေါ်လေဒီခက်ခဲတဲ့ကြုံရမှာပေါ့ကွာနောက်တော့အသက်လူပြေးနေရတဲ့နေသားမှာတော့အဲ့လိုမျိုးတနေ့လို့တနေ့စားတွေအေးဒါကြီးဒီဝင်ဝင်နဲ့ပြည်သူတွေကတော့တတော်ကိုတော့ဒုက္ခတော့တွေ့ဦးမယ်။အဲ့ဒါတွေကိုဖြစ်နိုင်မလားတော့ပြည်သူအစိုးရရောဒုတိုင်းဆိုတော့စဉ်းစားပြီးလောရမှာပေါ့နော်ဒီလော်ဒေါင်းတွေပါကြီးချမင်းချမယ်ဆိုရင်တို့ကစီမံထားရည်တော့ရှိတယ်လေဒီအခြေခံစားကုန်တွေထောက်ပံ့ပေးနိုင်အောင်လို့နော်အဲလော်ဒေါင်းတွေမချခင်မှာတော့အဲ့ဒီကတော့ဒီတိုင်းဘာမှမချသေးဘူးနဲ့လေငါတို့ကအဲ့ဒီထောက်ပံ့လို့မဖြစ်သေးဘူးလေ
လက်ရှိအချိန်မှာတော့နိုင်ငံတော်အစိုးရရဲ့ COVID-19 ရန်ပုံငွေကထုတ်ပေးမဲ့ချင်းငွေတွေအတွက်လျှောက်လွှာတွေကို2020ပြည့်နှစ်အေဗီလာ9ရက်နေ့အထိပြည်ထောင်စုသမရမြန်မာနိုင်ငံကုန်တယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရုံးကိုလူကိုယ်တိုင်လာရောက်ပြီးရှောက်ထားနိုင်သလို
ออนไลน์ก็เลยชาวท่านในเนื้อลูกสุยากะทุบยันท้าวเลยท่าเป็นแต่เจนยงไปเยี่ยชีกาลาด้วยปมมันวิ่งไม่ใช่เลยเชี่ยงลูดันซามยาตัวกูเลยเชี่ยงซาดาวกงลีพี่เด็กซันซีซาเป้เจตงซาเร่พี่สิงามิวกูเลยทักปันปีดามเอเป็นเองต้องจะอาต้องเสวมุเตียงอาเซยุนเนติกูเลยอาคาเม
เอวีลากงที่ไปตัวเมลูเจียนยาทาวาเร่คือเต็นเซปิเกเรซีซิงโกน่าเสียงเกียรติเจเนเมลูดูแต่พวยตาริวะมีอะไรมีบาร์เร่ที่ซีซิงโกเต็นเซปิเกรากาโรมุยากิเซมาเทรนดาวอีโมโกจาวิพิวซานีเนทายันเจมส์จบพิบาร์เร่ดูแต่บัสเซนตันเลซีซิงโก ฟรันเดียมีมาเว็บไซต์เนี่ยเฟซบุ๊กสามย์นารีเจนดูแต่เนี่ยเฟซบุ๊กสามย์นาซองคลาวยูทูบไปจุดโลกันนี่เลยวิวน่าเสียนายมาพิจารุฟีวิวก็ทุเรียนเรดิโอซีจีมาเลยเสนีนี่เนี่ยกูนายกันนี่เสนาอีเดนเนี่ยตัวนี้เรนนี่เนี่ยช่างนายกันนี่คนนายเดนมาเลยน่าเสียนายมาเลยที่ซีซิงโก้มีมาในงานสายงานในด้านต่างๆก็เป็นมูกุนิทับีฟรันเดียมีมาเนี่ยฟอนเดชั่นฮิรันเจโรก้าผู้กองเต็นสตาร์พิบาร์เลย နောက်တစ်ပတ်တွင်မှာလဲဆောင်းမြောင်းနားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်တို့တန်စီစင်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီအိုအီရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါဗီဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါဗီအိုအီရ ရှင
်ဒီမေကန်တန်ရဲ့စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လင်းပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့လေလိုင်းစီစဉ်စာတင်ဆက်ပေးမယ်ဆွေးနွေးနေဆွေးနွေးခန်းစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာကပ်ဘေးရန်ရဲ့တားဆီးရေးကြိုးပမ်းမှုတွေမှာအားနည်းချက်တွေသတိထားစရာတွေနဲ့ပတ်သက်လို့ကျန်းမာရေးပညာရှင်ဒေါက်တာတင်းဆွေ VOA မြန်မာပိုင်းကအရေးတာဦးသားညွန့်လို့နဲ့ဆွေးနွေးတင်ဆက်တာပါတယ်ဒီလောက်ပြဒီနေ့ဆွေးနွေးကမှာတော့COVID-19 ကမ္ဘာကလျောကဝင်မနင်္ဂမရင်းဆိုင်ဖြစ်ရှင်းနေတဲ့အခြေအနေနဲ့ပတ်သက်လို့အထူးကဆွေးနွေးသွားမှာပါဆွေးနွေးဖို့အတွက်ကျန်းမာရေးဆိုင်ရာဆောင်းပါးတွေအွန်လိုင်းမှာရေးသားဖော်ပြနေတဲ့အမေရိကန်ပြည်သူကဒေါက်တာတင်းဆွေမကြာခင်ကတော့မြန်မာပြည်မှာတာဝန်ချနေရကနေပြန်ရောက်လာတဲ့ VOA Wine တော်သားဦးသားညွန့်ကိုဖိတ်ခေါ်ထားပါတယ်ဆိုတော့အခုရင်ဆုံးပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုဆွေးနွေးစီချင်တာကတော့လက်ရှိအချိန်ထိကျွန်တော်တို့ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီကပ်ရောဂါကိုထိန်းချုပ်နိုင်မှုကျိုးပမ်းမှုတွေလုံလောက်မှုရှိရလို့များဆွနိုင်ပြီလားဒေါက်တာတင်းဆွေအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီကပ်ကပ်ရောဂါကြီးနဲ့ပတ်သက်ရင်ဒီလက်ရှိမြန်မာနိုင်ငံရဲ့အစိုးရကတော့ကျွန်တော်ပါတီကအစိုးရဖြစ်ပါတယ်သို့တော်လည်းပဲကျွန်တော်ကဒီကပ်ရောဂါနဲ့ပတ်သက်ရင်တော့ရှားဝန်တယောက်အနေနဲ့ပဲကျွန်တော်ဆွေးနွေးပါမယ်ဝေဖန်ချက်ရှိရင်ကျွန်တော်ဝေဖန်သွားမှာဖြစ်ပါတယ်ကမ္ဘာအချက်ကတော့ဒီယောဂကြီးနိုင်ငံတကာမှာဖြစ်နေတယ်အရင်ဆုံးတော့တရုတ်ပြည်မှာပေါ့နော်မြန်မာနိုင်ငံအိန္ဒိယတရုတ်ပြည်မှာအော်အတောင်းနေဖြစ်နေတဲ့အချိန်မှာဗမာပြည်မှာကဒီယောဂကိုအစိုးရကရောနောက်ကပြည်သူပြည်သားတွေရောတော်တော်ကိုပေါ့ပေါ့တန်တန်ယူဆခဲ့ကြတယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ခါဒီကမ္ဘာကပ်ယောဂအစဉ် WHO ကကြီးညာတဲ့ကာလအထိလည်းပဲကျွန်တော်တို့နိုင်ငံကအရေးယူဆောင်ရွက်မှုတွေအေးနောက်တစ်ခါပြည်သူပြည်သားတွေရဲ့အတုံ့ပြန်ပြောဆိုမှုတွေဟာကျွန်တော်တို့စိတ်ပညာအရပြောရင်လွဲချော်တာတွေတော်တော်များများရှိခဲ့ပါတယ်။အဲ့တော့အဲ့ဒီကာလမှာကျွန်တော်တို့ကြိုတင်ပြင်ဆင်မှုကအတန်မှအရေးကြီးပါတယ်။အခါသတင်းဖြန့်ချိမှုကအရေးကြီးတယ်။သတင်းပေါ်မှာပြည်သူပြည်သားတွေကမယုံကြဘူးပေါ့။ဒုနိုင်ငံမရောက်သေးဘူး။ဘာကြောင့်လဲ။အဲအဲ့ဒီခါမှာတန်တရားတွေရှိကြတာပေါ့နော်ဖွက်ထားတာလားအာထုတ်ပြန်မှုမလုပ်တာလားစသဖြင့်အဲ့ဒီက ကဟိုဒါအစိုးရပါတယ်။နောက်လူပြည်သူပြည်သားတွေကလည်းမမှန်ကန်တဲ့သတင်းတွေလွဲချော်တာတွေအဲတဲ့ပြောရင်လိမ့်ရတွေပေါ့နော်။လိမ့်နာတွေတော်တော်များများဒီဆိုရှယ်မီဒီယာမှာဖြစ်ခဲ့တော့ကျွန်တော်တို့နိုင်ငံဟာတကယ်ရောက်လာတဲ့အချိန်မှာအခင်းကျင်းတွေကတော်တော်လေးအဆင်မပြေခဲ့ဘူးဖြစ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။
ကိုယ်တိုင်ရောကမြန်မာနိုင်ငံမှာတွေ့မြင်ရတဲ့အခြေအနေတွေကဒီတုံ့ပြန်ဖြည့်ရှင်းမှုတွေမှာအားနည်းရဲ့အားသာရဲ့ဗားရင်းများတွေ့မြင်လေခင်ဗျာ
ဆိုတော့နှစ်ပိုင်းပေါ့နည်းနည်းပြောပြချင်တယ်ခုနကတော့တော်တော်ကျဉ်းစီပြောသွားတဲ့ကိစ္စလည်းပါပါတယ်နှစ်ပိုင်းကကနဦးအဆင့်ပေါ့နော်ဟိုချိုတင်ကာဝေးတဲ့အပိုင်းပေါ့အဲဒီမှာခုနကတော်တော်ကျဉ်းစီပြောတာကြီးလက်ခံတယ်ပထမချက်ကဆူရဘက်ကပြင်ဆင်စေဘာမှမရှိဘူးကျွန်တော်တို့အင်္ဂလိပ်ကျောင်းနိုင်ငံမှာဖြစ်နေတဲ့ကဘာမှာကတ်ယောဂကဖြစ်နေအဲ့ဒီအခြေအနေမျိုးမှာဥမာဆိုင်းကပြန်လာမဲ့သိင်းရဲ့ရှိတဲ့မြန်မာလူဥပမာဆိုရင် time ဆိုလို့ရှင်တော့ social positive တွေ့နေပြီအဲ့တော့ပြန်လာမဲ့မြန်မာလူတော့လူမားတွေကိုဘယ်လိုနေရာချထားမလဲအစိုးရကုနေကခုဖြစ်လာရင်ဒီဘောဘယ်လိုစီမံမလဲပြန်ရည်ဘယ်လိုလုပ်မလဲပြင်းပြင်းဆင်ဆင်ကြိုတင်မလုပ်ထားတဲ့အခြေအနေမျိုးတွေကျွန်တော်တို့တော့ကြုံရရပါတယ်ဒါကြောင့်မို့လဲနောက်ပိုင်းမှာကတောင်းနည်းအခြေအနေတွေကျွန်တော်တို့ကြုံရတာပေါ့နော်ဒါပေမဲ့နောက်ပိုင်းနောက်ယောဂ positive တွေ့ပြီးနောက်ပိုင်းကြံ့ကြဲဘူးဒီမှာတော့နယ်လီမြန်မြန်တက်တက်နဲ့လုံနိုင်တဲ့လောက်လုံလာနေငယ်ရှိရတဲ့စုစုတုံးပြီးတော့လုံလာရုံမြင်ပါတယ်အဲ့တော့ဒါကိုကျွန်တော်နှစ်ပိုင်းခွဲပြီးတော့ပြောတော့နော်ဒီကိစ္စပြောရအောင်ကနဦးအစ်စ်မှာမြန်မာနိုင်ငံကပြင်းပြင်းဆင်ဆင်မလုံနိုင်တာဟာတော်လေးအထင်သာစရာအကြောင်းမျိုးကြီးဖြစ်နိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီချိုတင်ပြင်းစင်မှုအပိုင်းနဲ့ပြောမယ်ဆိုလို့ရှိရင်အမေရိကန်မှာဆိုရင်လည်းနှစ်လလောက်ချိန်ရတာကိုမပြင်းစင်ဘူးဆိုပြီးတနတ်ဒေါ်နယ်ထရန့်ကိုဝိုင်းဝေဖန်ရတာပါပဲဒါမှမဟုတ်အမေရိကန်မှာပထမဆုံးကူးစက်မှုကိုအတည်ပြုထားပြီးတဲ့အချိန်မှာမြန်မာနိုင်ငံမှာတော့ဒီတခြားနိုင်ငံတွေရဲ့စာရင်အတည်ပြုတဲ့လူနာကိုချိန်ရတာကလည်းတော်တော်လေးနောက်ကျပါတယ်အမေရိကန်ကအခုဆိုရင်ကမ္ဘာမှာကူးစက်သူလူနာလည်းအများဆုံးမှာဒါလည်းဒီပိုင်းကဒီဘက်မှာကတန်ရရှိတဲ့လူတွေကိုစစ်တာဆေးရတာတော်တော်လေးများပါတယ်တန်းနဲ့ချီပြောကိုစစ်ထားတာပါဆိုတော့မြန်မာနိုင်ငံမှာအခုထိကူးစက်သူရေအတွက်ကတိတ်မများသေးတာကဒီလိုမစစ်နိုင်မစင်းနိုင်လို့မတွေ့တာမျိုးများဖြစ်နေမလားဆရာဦးတက်ဆွေမြင်သိကြပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲဒီကိစ္စမှာဒီအမေရိကန်ပြည်တော်စုနဲ့ကျွန်တော်တို့မြန်မာနိုင်ငံကိုရှင်းပြီးပြောတာကွာချလွန်းတာမှန်ပြီမယ်လို့အဲ့လိုရှင်းပြောရင်တိတာလေခင်ဗျာဒါရှင်းပြောသင့်တယ်လို့ကျွန်တော်ယူဆပါတယ်အမေရိကန်မှာဖြစ်မလာခင်ကအစိုးရကရောသမ္မတရုံးပေါ့နော်သမ္မတရုံးကရောနောက်တခါစစ်ပညာရှင်တွေအထိဒီလောက်ထိဖြစ်လာမယ်လို့နှစ်ဦးလုံးကမမျှော်လင့်ခဲ့ကြဘူးဒါအမှားတစ်ခုကိုကျွန်တော်ကမြင်ပါတယ်နောက်ပိုကောင်းလာတာတစ်ခုပေါ့နော်အမေရိကန်ကပါတယ်ဆိုတော့သမ္မတရုံးကအိမ်ပြည်တော်မှာဒီ Task Force ဆိုတဲ့အထူးတာဝန်ပေးထားတဲ့အဖွဲ့အစည်းနေတိုင်းဟာအရင်ဆိုနေခင်အခုဆိုညနေ6နာရီလောက်ဆိုရင်တရင်သာရှင်းလင်းပွဲလုပ်ပြီးတော့တည်တည်ချာချာထုတ်ပြန်အဲမိသားစုကိုဖြေပါတယ်ဒီနေရာမှာမြန်မာနိုင်ငံကတော့တော့လက်လန်းမိတယ်လို့ဆိုပြီးကျန်းမာရေးဝန်ကြီးဌာနက website ကအကြီးညာရထုတ်တာရှိတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ချိန်ပြောတာရှိတယ်ဟုတ်ကျွန်တော်မြင်တာကတော့အဲ့ဒါကြီးကမလုံလောက်ဘူးခင်ဗျာပြည်သူလူထုအများစုကိုရောက်နိုင်တဲ့မီဒီယာပေါင်းစုံကနေပြီးတော့မှန်ကန်တဲ့သတင်းပေးမှုတွေဆိုရပိုင်းကလိုအပ်တယ်လို့အခုချိန်ထိလိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။နောက်မေကွန်းရင်ဖြစ်တဲ့စံတပ်မှုအမေရိကန်မှာနေတိုင်းနေတိုင်းဟာဒီသတင်းတွေစံတပ်မှုအပိုင်းမှာအမေရိကန်မှာလည်းစပိုင်းကလိုအပ်ခဲ့တယ်။စံတပ်နီမာရာနိုင်ရီရင်းနဲ့ကြတဲ့နိုင်ရီအေယူစံတပ်နီကိုစေကုံမီရဲ့လက်တီချွန်တို့ခုဆို15မိနစ်နဲ့စမ်းသပ်တဲ့ဒီကိုဒီနေ့မှဘလော့စမ်းနိုင်ပါတယ်လို့ဒီတောင်းဝန်ရှိတဲ့ပုံကိုရကြီးညာတယ်အဲ့ဒီအချိန်မတိုင်ခင်ဗမာနိုင်ငံမှာဒီစမ်းသပ်တဲ့ကိရိယာကိုယ်နိုင်ငံမှာမရှိဘူးဆိုတဲ့တည်းတခြားနိုင်ငံကိုပို့ရတဲ့တည်းအဲ့ဒီနောက်မှာတော့ဟိုစင်ကာပူကကူညီတယ်စသဖြင့်ပေါ့လေကူညီတွေရောက်လာတယ်လို့တော့သိပါတယ်သို့တော်လည်းပဲအခုချိန်ကြီးဗာဒီနေ့ကိုဘလော့စမ်းနိုင်နေအဲ့လားတခါဆိုင်ရင်ဘလောက်ကြာတယ်အရင်အတွက်ရခိုင်နှုံးထုတ်ပြန်ခြင်းမရှိပါဘူးအဲ့တော့ဒီယောဂဟာရှင်းရှင်းပြောရဲလိုက်ရှာရတာခင်ဗျာစောင့်နေရတဲ့ကိစ္စမဟုတ်ဘူးအဲ့တော့လိုက်ရှာမှတွေ့မှာဟဲ့လားဒီပိုးအန်တီဘော်ဒီခေါ်တဲ့ခန္ဓာကြီးကိုခုချိန်ရတော့အဲ့ဒါပဲစမ်းလို့ရတယ်တွေ့မှသာလေရင်အခုဟိုယောဂပုံစံမျိုးရှိမရှိကျွန်တော်တို့ပြောလို့ရတယ်အခုကတော့ဟိုနိုင်ငံတခြားနိုင်ငံကပြန်လာတဲ့လူလောက်ကိုပြစ်မှတ်ထားပြီးတော့လိုက်ရှာနေရတယ်။ဟိုအရင်ကတော့တုတ်တက်လာတယ်လို့ကျွန်တော်မြင်ပါတယ်စံသပ်ပေါ့။သို့တော့အလွန်ကိုလိုအပ်သေးတယ်။အဲ့တော့ယောဂလက္ခဏာ နဲ့တန်တရားဖြစ်လို့တဲ့အုပ်စုနှစ်ခုသာလေပြတ်မှတ်ထားတဲ့ဆင့်တောင်မှမလုံလောက်သေးတဲ့ကာလကျွန်တော်မြင်တာကတော့ဖြစ်နိုင်သည်၍စံတပ်မှုတွေကြေကြေပြန့်ပြန့်များများဆဆလုံးတဲ့နေလို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ကိုတန်းညီတော်ခင်ဗျာဒီမြန်မာနိုင်ငံမှာယောဂရှာဖွေဆွေးနွေးမှုအပိုင်းမှာဘာတွေများတွေ့ထားရသလဲ
ကျွန်တော်တတိထောင်မိလောက်အနည်းဆုံးပေါ့နော်ဒီလိုဒီအမျိုးသားဒီလက်တွေ့ဟိုပါပေါ့တက်ခွဲသားနေကနေပြီးတော့၄၀50 60လောက်တော့သူဆန်းနေတာတွေ့တယ်နောက်တစ်ခါပစ္စည်းပစ္စည်းလည်းခုနကတော့တစ်စီပြောပြီးတော့ပါစင်ကူကယူလာရရှိတယ်နောက်တစ်ခါကခုတက်သမဂ္ဂကနေပြီးတက်စကိတ်5000လောက်ကြည့်ဖို့သူကပေးသွားပြီးပေါ့ထောက်ပံ့သွားလို့သူစင်ကြရနေရှိအဲ့တော့တက်စကိတ်ကတော့ထင်မှရှိတယ်ဒါပေမဲ့ခုနကပြောလို့ပေါ့ဆန်းတက်မှုကတော့အင်းနဲ့အားနဲ့မဆန်းနိုင်သေးဘူးဒါပေမဲ့ကျွန်တော်ဒီယောဂရှာဖွေရင်းနဲ့ပတ်သက်လို့ပေါ့နော်နည်းနည်းလေးကျွန်တော်သတိထားမိတာမြန်မာနိုင်ငံမှာ local transmission မဟုတ်ပါဆိုတော့အခြားနိုင်ငံတွေမှာဆိုရှင်လူတစ်ယောက်တွေ့ရင် tracing လိုက်ပြီးဆိုရှင်အဲ့မှာလူ40 50တအားသူတိုင်းဂျုံကြီးထွက်လာတယ်။အကြောင်းလို့လဲမြန်မာနိုင်ငံမှာကဒီမြန်မာနိုင်ငံမှာဒီ positive လူနာမတွေ့ဘူးငါကျမကြီးဒီပြည်သူကျမကြီးဌာနဘက်ကဆိုရင်လည်းသူအမြဲပြောတာကမြန်မာနိုင်ငံမှာ online ကျင်းလိုက်ဒီတနေရာတွေကထွက်လာနေတယ်ဆိုလို့ဆိုရင်ဒီကြည့်လို့သတိပေးတာရှိတယ်။ဒါပေမဲ့တကယ် positive လူနာတွေကထွက်လာဥမာဆိုရှင်ပထမဆုံးထွက်တဲ့ဒီ American ပြန်ပေါ့နော်ချင်းတိုင်းသားသူပြန်သွားတယ်သူ trace လိုက်တယ်သူဒီလူနာနဲ့ပတ်သက်လို့အဲ့တော့အဲ့နာနဲ့ပတ်သက်လို့ဒီကျွန်တော်ဖြည့်တော့တော့ရာနဲ့ချီပြီးတော့သူ quarantine လုပ်တယ်အဲ့တော့ဓာရီနဲ့လိုက်တော့ပြီးတော့သူ live ဆန်းတဲ့ခါမှာသူနဲ့အတူရှိတဲ့ meeting ကိုကူတာတော့တွေ့ပြီပေါ့နော်ဒါပဲဒီကနေ့ကျွန်တော် quarantine ချက်တော့ကျော်ချောင်းနေပါဘူးဒါပေမဲ့တော်တော်များများမတွေ့ဘူးမတွေ့တော့ solar သဘောကမြန်မာနိုင်ငံမှာအခုအများကြီးဖြစ်တွေ့ရတဲ့ဟာတွေကဥပမာထိုင်းနိုင်ငံကနိုင်ငံခြားကလာတဲ့လူတွေများတယ်ဒါပေမဲ့အဲ့လူကတဆင်း local transmission ပေါ့ပြောရင်တခြားနိုင်ငံတွေနဲ့မတူဘူးတော်တော်နေရတော့သိစားမိတယ်အဲ့ဒါကဘလို့ချင်းချင်းကြောင့်လဲဆိုတော့ကျွန်တော်ဒီအဲ့တော့မပြောနိုင်ဘူးအခုချင်းချင်းကြည့်တော့မြန်မာနိုင်ငံမှာ local transmission ပြည်တွင်းမှာပဲဒီ incident အချင်းကြီးကတော့နေနေတာပေါ့နော်ခုနကတစ်ဖက်ကပြောရင်တော့ဟိုဒီယောဂရှောက်ပွေးနဲ့ပတ်သက်လို့လုံလောက်မှုဟို test kit တွေပေါ့နော်ဒီ test kit စမ်းသပ်မှုတွေ test kit တွေလုံလောက်မှုရှိရှိဆိုတဲ့အပိုင်းကတော့အနည်းချက်ပြတော့ပြီးတော့တိကျပြောနိုင်တယ်ဒါပေမဲ့ကျွန်တော်တို့မင်းမြတ်ကြီးတော်ကတို့မှာလုံလောက်ရှိတယ်တို့လုတ်ပြီးနိုင်တယ်သူတို့အများအားသူတို့ဘက်ကတော့ပြောနေတာပဲကျမရနိုင်တယ်ပဲတော့
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီကျမရဲ့အသိပညာနဲ့ဒီသတင်းအချက်အလက်ပိုင်းကိုဆွေးနွေးချင်ပါတယ်ဒီမြန်မာနိုင်ငံမှာအာဏာပိုင်နေတဲ့လူလူကြားမှာဒီပြဿနာရဲ့အတိတ်နဲ့ကိုတည်တည်ချာချာသိကြရလားတခြားမဟုတ်ပါဘူးတချို့ဒီတာဝန်ရှိတဲ့သူတွေရောဒီလူလူကြားမှာရောပြောတာဆိုတာတွေဟိုထူးသဖြင့်ပေါ့လေလူမှုကွန်ရက်တွေမှာကြည့်မယ်ဆိုရင်ဒီလွဲမားတဲ့အမြင်တွေအယူဆမျိုးတွေကိုတွေ့တွေ့နေရတယ်ရှိနေပါတယ်ဆိုတော့ဒါရအဓိကဘာကြောင့်ဖြစ်နေရတာလဲဒေါက်တာတက်ဆွေဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ဒီမေကွန်းကိုခုနကဘူတာညွန်ဟူဆွေးနွေးတဲ့အထက်မှာပါတဲ့ quarantine ပေါ့နော်ဒီနေရာမှာအင်္ဂလိပ်စကားကိုထည့်သွင်းရတာမတော်မဖြစ်လို့ကျွန်တော်တောင်းပန်ပါတယ်ဒီတိကျခွဲထားခြင်းအမှုဒီကိစ္စအတွက်မြန်မာနိုင်ငံအစိုးရကစတင်ဆောင်ရွက်တဲ့ကာလတုန်းကကျွန်တော်မီဒီယာမှာတွေ့ပါတယ်အဲ့ဒါညံငုံပတ်ဝန်းကျင်ရဲ့နေရာတစ်ခုမှာကရင်နေပြင်ချင်းမွေရစတဲ့ဖြစ်ပေါ်လို့ပြင်အဲ့ဒီပုံတွေပြတော့ကျွန်တော်ဒီပုံကိုအဲ့လိုပြကလေးကကျွန်တော်တော့မဟုတ်တော့ဘူးလို့ထင်တယ်အကြောင်းလဲဆိုတော့ဒါကဟို for sure ပေါ့နော်အင်္ဂလိပ်လိုပြောပါအဲ့တော့တေယုတ်ဒီမာယောအမေရိကန်မာယောကျွန်တော်တို့နိုင်ငံရေးမာယောနိုင်ငံကြီးသုံးခုရှင်ပြောရင်ဒီကာယောကကိစ္စကိုနိုင်ငံကြီးလောက်တာလို့ဝါဒဖြန့်ချီတာလေးဟာမမှန်မှုကလမ်းလွဲတယ်ကျွန်တော်ကတော့အဲ့ဒါကိုတော့တန့်ွက်တယ်တော်ခုခုတမ္ဒါဒေါ်နယ်ထရမ့်ပြောနေတဲ့လားတဲ့ hydroxy chloroquine ညဖြာစီဒီဆရာဝန်တွေကမပြောဘူးသူကပြောနေအာသူကလည်းနိုင်ငံရေးလောက်တာသူကလည်းနိုင်ငံရေးမှာစီးပွားရေးလောက်တာနော်အဲ့ဒီကုမ္ပဏီမှာသူကရည်ရည်မြုံနာမှုပြုံးကြရှိတယ်။တေယုတီကလည်းအခုစတင်ဖြစ်တဲ့ဝူဟန်မှာဟလာသွားခွင့်လာခွင့်နေပြန်ဖွင့်တာ၃ရက်လောက်ရှိပြီ။ဒါမှန်းတယ်။သို့တော်လည်းပဲကုလသမဂ္ဂကရောဒီအမေရိကန်ဆိုရရကရောနောက်ကဗြိတိန်ဆိုရကပါတေယုတီကလာတဲ့ကိန်းဂဏန်းအချက်လက်တွေကိုသိမြုံရဘူး။ဒါအမေရိကရဲ့တေယုတီအလားတူကျွန်တော်တို့နိုင်ငံမှာခုနပြောသလိုတိကျခွဲထားမှုတွေကိုလားဟိုဟိုဒီတက်ကိုကန်ကဟိုနေရာလိုလှလှပပပြင်ပြီးတက်ပုံရိုက်ကြတာပြောဒါမှမမှန်ဘူးပေါ့နော်အဲ့တော့ကျွန်တော်မိကွန်းကိုဖြေရရင်ကျွန်တော်တို့ဇီမာအစိုးရဘက်ကရောတရင်ထုတ်ပြန်မှုတွေခုထိတဲ့အားနဲ့ဒီကျွန်တော်ကတော့ဒီတည်းဒီဟိုလှုပ်ဆဲရင်နေတိုင်းပေါ့တာဝန်ရှိတဲ့နောက်ဆုံးဟိုအစိုးရမဟုတ်တော့ကျမရဲ့ဝန်ကြီးဌာနကနေပြီးတော့နေတိုင်းပေါ့နော်ဘယ်အချိန်မှပဒင်းထုတ်ပြန်မှုမေခွန်းတွေကိုဖြေတာဘလောက်ဆက်ကြည့်ရင်ဒါတွေကိုကျင့်ပြီးနေတိုင်းကျတော့အားလိုက် အတုံခွန်ဆိုင်လုပ်တဲ့ဒီကိစ္စကဟိုအစိုးရတစ်ခုနဲ့ဆိုင်တဲ့ကိစ္စကျွန်တော်မြင်နေတော့ဒါအမျိုးသားရေးကိစ္စမျိုးသားရေးကိစ္စမှာအစိုးရတစ်ခုလည်းမဟုတ်ပြည်သူပြည်သားလည်းမဟုတ်ကျွန်တော်တို့ဒီနေ့ဟိုမပြောမဖြစ်တော့တတ်မလို့ပေါ့နော်စစ်တကရောဟုတ်အနောက်အလားတူအတိုက်ခံပါတယ်ကြီးရကျွန်တော်မြင်တာကအတိုက်ခံပါတီတချို့တော်တော်များများများကသူတို့နိုင်ငံရေးအတွက်နိုင်ငံရေးလုပ်ပြီးတော့ပြနေကြတယ်တမလို့ကလည်းကျွန်တော်မြင်တော့ခုချီပါလုပ်နေတယ်လေကျွန်တော်တသက်ပေါ်ပေါ်မသိဘူးအဲ့ဒါကျွန်တော်ဖြစ်စီနေတာကအမျိုးသားရေးကိစ္စတည်ရနေတဲ့ဒီကယောဂကြီးကိုအစိုးရရောအတိုက်ခံတွေရောတမလို့ရောပြည်သူပြည်သားတွေရောမီဒီယာရောကဘာဝင်လုတ်တင်ကြတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဒီကိုတောင်းညူအမြင်ရောခင်ဗျာဒီလက်ရှိအခြေအနေနဲ့ပတ်သက်လို့သဘောပေါက်နားလည်မှုတွေအားနည်းနေတာကရောဘာကြောင့်လဲတရင်ချက်လက်တွေအားနည်းလို့လား
ခုနကကျွန်တော်သိစီပြောတော့တော်လေးလုံလောက်ပါတယ်ဒီကိစ္စပြောရရင်ညီမနေမင်းကကျွန်တော်ခုနကပြောလို့ဒီပညာပေးကိစ္စတွေအစားနေနေကြီးတွေပတ်သက်နေရနောက်တစ်ချက်ကဟိုမှန်မှန်ကန်ကန်မြင်မြန်ဆန်ဆန်တိတိကျကျမထုတ်ပြန်ပေးနိုင်ချက်ချင်းဒီယောဂအခြေအနေဆိုတော့ကတလုံးလုံးကဒီခုနကယောဂနဲ့ပတ်သက်လို့ဖြစ်ရတဲ့ပတ်သက်လို့တရင်ကြီးကောလာဟာလာတွေဒိမားကြီးအများကြီးထွက်တယ်အဲ့တော့ထွက်တဲ့အခါမှာဒါကူသတင်းမှဖြန့်လူတွေကိုရေးယူမယ်ဆိုပြီးတော့သူတုံ့ပြန်ရဲကြအာဏာပိုင်ကြီးကဒါနီးလာမှန်မဟုတ်ဘူးသတင်းမှကိုရေးယူလာတဲ့ဆက်လို့ရှိရင်ကိုကိုတိုင်ကသတင်းမှန်ကိုမြင်မြန်ဆန်ဆန်နဲ့တိတိကျကျအချိန်ကဘယ်လောက်ထိထုတ်ပြန်နိုင်လဲဆိုတာအရင်လေးကြည့်ရတကယ်တမ်းဆိုရင်ကျွန်တော်တို့ကရန်အားနေတယ်ဆိုတော့ကပြောခွင့်ရတယ်တော့မှမရှိဘူးအခုကပြည်သူ့ကြားမှာရေးဌာနကဒေါက်တာခင်ကြီးတယောက်ပထမအရင်ပြောလေအဲ့တော့သူကလေလူ့နာရှင်ဝင်ပုံတာမဟုတ်တဲ့ခါကျသူ့ကိုတနေ့လုံးမီဒီယာပေါင်းအလုံး30လောက်ကခေါ်နေတာအလုံး30လောက်ကိုဒီစကားကြီးပဲ30လောက်ပြောတော့သူလက်စိတ်မရှိတော့အဲ့တော့အဲ့လိုဖြစ်လာတဲ့ခါမှာသူချက်ချင်းသူပြောခွင့်ရအောင်ပြောနေဒေါက်တာသွန်ကျော်ဒေါက်တာသွန်ကျော်ဆိုတာကတကယ်ဟိုညွှန်ကြားမှုချုပ်အရင်အလုပ်များတဲ့ကိစ္စမီဒီယာထက်တော်ဖြစ်နေတာပေါ့ဒီမီဒီယာ30လောက်ကိုနေတိုင်းသူမပြောနိုင်ဘူးအဲ့တော့ဘယ်လိုပုံစံစီစဉ်မလဲတကယ်တမ်းကတင်ကြားရေးဥပဒေဌာနကပေါ်ဝင်ရတင်ကြားရေးဥပဒေဆိုဘာမှမဟုတ်ဘာမှမဟုတ်အကောင်ကြောင်းမှန်မှန်ကသူက focus point တော့ပြီးရမယ်သူတို့ချိန်ပြီးရမယ်ဟိုကျမကြီးဌာနကလားလူမှုကြီးကြပ်ရေးကလားနိုင်ငံခြားရေးကလားဘယ်တော့ဒီမှုနောက်ဆုံးဟိုဒဏ္ဍာရီရှင်ဘဝမဟုတ်တော့မှ teleconference ပုံစံမျိုးလုပ်လို့ရတယ်ရှိပါတယ်ပေါ်ဝင်မှာနည်းပညာတွေရှိပါတယ်ဒါအစားသူတို့မလုပ်နိုင်တော့ခုနကပြောလို့ဒရင်းမားတွေကပူထွက်တယ်ဟိုဒီကောလာဟာလကပူထွက်တယ်အဲ့ဒါကိုသူတို့ကအာဏာပိုင်ဒီဘက်ကအဲ့ဒါကိုဒေါသဖြစ်တယ်အဲ့ဒါကလုံးဝ official မဟုတ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ချက်လူလူထဲမှာဖြစ်နေတဲ့တက္ကနာအရင်ဆုံးရောက်တယ်ဆိုလိုတာကပထမကဒီယောဂမဖြစ်ခင်ယောဂပေါ်စီမတွေ့ခင်မှာလူသားထဲမှာကတော်တော်ဖို့ဖို့ဆဆနေဒီယောဂကငါတို့နိုင်ငံမှာမလာနိုင်ဘူးငါတို့နိုင်ငံကပူပြင်းနေငါတို့နိုင်ငံဟာဘာသာရေးရထူးခြားတဲ့နိုင်ငံဖြစ်တယ်ကျွန်တော်ကိုယ်တိုင်တက္ကစီစီအာရီလူလူနဲ့တွေ့တဲ့ခါမှာမေးတိုင်းတော့အဲ့လိုတုံ့ပြန်ကြတာတော်များများပါမင်းမနိုင်ငံမဝင်နိုင်ပါဘူးဒူတီတော်ဖို့ဖို့လေးနိုင်တယ်ဒါပေမဲ့တကယ်ဝင်လဲဝင်လာတော့လူတွေကဆုံးရောက်သွားပြန်တော့ဆိုတော့ကနိုင်ငံခြားလူတွေနိုင်ငံခြားပြန်ပြီးပြပါလာတဲ့ခါကျတော့ခုနကပြောလို့နိုင်ငံခြားသားဆိုရှင်ရဲရွာလေးမှာလန့်လာတယ်နောက်တော့ရဲခွဲအုပ်ချုပ်ရေးကလည်းညဆူကြည့်နေတယ်ဟိုရဲရွာတွင်းမှာနိုင်ငံခြားပြန်ပြီးရှိလို့ရှိရင်အုပ်ချုပ်ရေးကအကြောင်းကြားပါဆိုတော့အဲ့တော့နောက်ဆုံးပါပြဆိုတော့သုံးရင်းညာဖြစ်တဲ့ဆိုတော့ကရဲရွာအနေပြီးနိုင်ငံခြားပြန်ပြီးဆိုင်ပြန်ပြီးနိုင်ငံခြားပြန်ပြီးပြုလို့ရှိရင်ဟိုညဘကြီးအုံအုံနဲ့ရဲအုပ်ချုပ်ရေးကတိုင်နေအုပ်ချုပ်ရေးကနေပြီးအဲ့ကိုဝိုင်းနေတာအဖြစ်ဖြစ်ကုန်တယ်အဲ့တော့အချိန်တွေကအရန်ဆွံ့ရောက်တယ်ဆိုတော့ပထမပုံပေါ်လေးလုပ်ခဲ့ဆိုရင်ကြီးရဲ့သူကလည်းဆိုရင်ကြီးရဲ့နောက်တစ်ဖက်မှာဒီသတင်းမြင်တဲ့ပတ်သက်လို့ပညာပေးမှုတွေကိုမှန်မှန်ကန်ကန်အချိန်ကြီးထုတ်ပြန်နိုင်မှုကလည်းသူကပြကတော်လေးကိုအားနည်းနေရပြရပါတယ
်။တခုရှိလာတော့ဒီကာယောကနဲ့ပတ်သက်လို့လူလူနဲ့ထိတွေ့နိုင်မှုဆိုပြီးဒီနိုင်ငံတော်တမန်ငန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်မကြသေးခင်တော့ပဲ Facebook ဆာမျက်နှာတစ်ခုဖွင့်ပြီးဆွေးနွေးနေတာမျိုးလည်းတွေ့ရပါတယ်။ဆိုတော့ဒါရောယောဂတက်ဖြစ်ရင်ဘလောက်ထိရောက်မှုများရှိနိုင်လဲခင်ဗျာ။
နိုင်ငံတော်တိုင်းပြည်ကအခုလိုထွက်ပြီးတော့ပြောတယ်သူလူလူနဲ့ထိတွေ့တယ်ဒါကတော့နိုင်ငံရေးသူ့အပိုင်းပေါ့နော်ကျွန်တော်မြင်တာကဒါထိရောက်တဲ့အလုပ်တော့ကျွန်တော်မထင်ဘူးနိုင်ငံကောင်းဆောင်တယောက်အနေနဲ့ဒီချင်းကသူလူဝါဒတွေစဉ်းစားရမယ်တကယ်လုပ်နေတဲ့ဌာနကြီးနဲ့သူပြည်ရမယ်ကျွန်တော်တို့ကပြန်ကြားရေးပန်းချီရှင်လေပြန်ကြားရေးမြို့ကြီးဌာနကိုဟာမြေပြားရှိလာပဲလုံနိုင်တဲ့ဟာတွေရှိလာပြီနောက်တစ်ခုကသတင်းစုဆောင်ခြင်းနဲ့ဆိုရင်သတင်းစုဆောင်နေတဲ့အခြေအနေအများရှိလာပဲဒါဒီ Facebook ကနေတက်ပြီးတော့ဆွေးနွေးရပြောရဆိုတာကျွန်တော်ထိထိရောက်လို့တော့ကျွန်တော်မထင်ဘူး
ဟုတ်ကဲ့ပါဒီပြည်ရဲ့ရပိုင်းကဒီ Facebook ဆွေးနွေးခန်းထဲမှာဒီကျမ်းမာရေးနဲ့ပတ်သက်လို့ဟိုထဲထဲဝင်ဝင်မေးလာတာမျိုးနောက်ဒီ technical ဘိုင်းမေးခွန်းလို့မျိုးတွေဆိုရင်လည်းဒီဒေါအောင်ဆန်းစုကြည်ကအတိအကျပြောဖို့ခက်တာမျိုးကိုလည်းဟိုတွေ့ရပါတယ်ဆိုတော့ဒေါက်တာတက်ဆွေမြေရောခင်ဗျာဒီဒေါအောင်ဆန်းစုကြည်ကခုလို့ Facebook ဆာမျက်နှာဖွင့်ဆွေးနွေးနေတာမျိုးကဒီယောဂတက်ဖြစ်ရင်မှဘလောက်ထိများအထောက်အကူဖြစ်နိုင်တယ်လို့ပြောနိုင်မလဲ
ဒီလိုရကျွန်တော်ဒေါအောင်ဆန်းစုကြည်နာမည်တူတဲ့ဟိုခုနကကိုစာညုံဆွေးနွေးပေါ့နော်ကျွန်တော်အဲ့လိုမပြောလို့ပါကျွန်တော်နမူနာပေါ့မေဒန်ပြည်တော်စုကနမူနာတရုတ်ပြည်ကနမူနာနှစ်ခုနဲ့ကျွန်တော်ရှင်းပြီးတော့ပြောအောင်မ မရိကမှာဒီ task force ကသတင်းစာရှင်းလင်းပွဲမှာတမတာပါတယ်အဲ task force ကောင်းဆောင်ခန့်ထားတဲ့ဒုတိယတမတာပါတယ်အမြင်မ်းပါတာကကျမကြီးဆရာဒီဤတိုင်းဆောင်ရွက်နေတဲ့ရှောင်းဝန်တစ်ခုရဲ့နောက်တစ်ခါစစ်ပညာနဲ့ပတ်သက်တဲ့အကြီးဆုံးတာဝန်ရှိသူဆရာဝန်တစ်ခုရဲ့အဲ့ဒီ၄ခုအမြင်မ်းပါတယ်နောက်အချို့နေရာတွေမှာဟိုစစ်တပ်ကပါတယ်အချို့နေရာတွေမှာဒီအလုပ်သမားဌာနပါတယ်အချို့နေရာတွေမှာဘာသာရေးဌာနပါတယ်တာဝန်ရှိဆုံးတွေတနည်းအားဖြင့်အဖွဲ့ပေါ့တင်းလိုက်လို့ရတယ်အဲ့ဒီဒီဟာကိုဘယ်သူကဖြစ်ပြီးပမာပြီးမှတပ္ပာယူမှုတွေဖြစ်ဖြစ်ဘိုးတို့ငူကြီးမြောင်းလိုင်းဖြစ်ဖြစ်တော့အောင်စမ်းသပ်ကြည့်ဖြစ်ဖြစ်ဒီဒီလိုဖိတ်ကပေါ့နော်ဒါတွေနဲ့ရတဲ့အလို့မဟုတ်ဘူးကျွန်တော်မြင်တာတော့နော်ဟိုတောင်ဝင်ရှိတဲ့လူကြီးပညာပိုင်းဆိုင်ရာအစုပညာပိုင်းဆိုင်ရာအလို့သမားနဲ့ဆိုင်ရာအလို့သမားကျမကြီးနဲ့အစပ်သဖြင့်ကျွန်တော်တို့ team လိုက်ကတည်းကကျွန်တော်လိုရတဲ့ကိစ္စကိုကျွန်တော်မြင်ပါတယ်နော်ဒီလိုပြီးမှအစောပိုင်းကာလမှာသူတို့အစမကောင်းခဲ့ဘူးဗျာဒီဆောင်ဝန်ဒေါက်တာလီးဒီကစပ်ဖို့လေဆောင်ဝန်ကိုဆိုရင်ရဲလာပြီးစစ်ချိတ်ခံရတာနော်အဲ့ဒီအချိန်မှာအဲဒီဝူဟန်ပြည်နယ်ကကွန်မြူနစ်ပါတီကြီးခဲ့ဦးလေထုတ်ပြန်ပြောင်းပြန်နောက်အခုအချိန်လေတရုတ်ကလာတဲ့သတင်းလေးနဲ့တရုတ်ပြည်မှာတောင်ဝန်ရှိဆုံးခလားသမတရောနောက်တော့ဝန်ကြီးချုပ်ဒုချက်နံပါတ်1နော်ဒီကိန်းငြိမ်းချက်လက်တွေတည်မှန်မှန်ကန်ကန်ပြောပါပွန်လင်းမြင်တာမှုရှိပါလို့သူတို့ကပြင်လာတယ်အဲ့တော့ကျွန်တော်တင်ပြလိုတာကကျွန်တော်တို့နိုင်ငံမှာလေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဟာအစုံလိုက်အစုလိုက်ဟာမှန်မှန်ကန်ကန်နဲ့သတင်းထုတ်ပြန်မှုတွေမေးခွန်းဖြေကြားမှုတွေဖြစ်တဲ့နဲ့တယောက်တည်းတူတွေကတော့ဟိုဘယ်လိုမှမပြည့်စုံနိုင်ဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ဖြစ်တယ
်ဟုတ်ကဲ့ကျေးဇူးပါနောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီဥဆောင်မှုအပိုင်းမှာဒီပြဿနာကိုရင်ဆိုင်ရမှာဒီခေါင်းဆောင်မှုနဲ့စီမံခန့်ခွဲမှုအပိုင်းကအင်ပလီမန့်အရေးကြီးရဆိုတာကတော့ထင်ရှားပါတယ်ဒီယောဂတက်ဖြစ်နေပတ်သက်လို့ဥမာအမေရိကန်မှာဆိုရင်လည်းနယူးယောက်အုပ်ချုပ်ရေးမှူးအင်ဒရူးကိုမှလူတွေချီးကျူးကြပေမဲ့တမနာထရန့်ကိုကျတော့ကင်တွယ်တဲ့နေရာမှာဝေဖန်ခံရတယ်အကြီးကျယ်လည်းရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာရောလိုအပ်တဲ့ခေါင်းဆောင်မှုနဲ့စီမံခန့်ခွဲမှုတွေလုံလောက်မှုရှိရလားဆရာဦးပြည့်စုံအမြင်ပြောပါဦးခင်ဗျာ
တော်တော်ပြန်ကျွန်တော်တို့မြန်မာနိုင်ငံမှာအစင်အဆက်ကူကဟိုရရမျိုးအကျင့်ပေါ့နော်ဒီဖြစ်နေတာကတကူတွေကိုမူတည်ထားတယ်အဲစတဲ့ဖြစ်ပေါ့နော်ထိတ်ကပြောတာပြီးတယ်ဆိုတော့အကျင့်နေပေါ့နော်ကျွန်တော်တို့ဒီအရေးမမှန်ဘူးအခုကိစ္စကဒီကိုရိုနာဗိုင်းရပ်စ်ကယောဂါပုအဖြစ်ဘာဖြစ်မလဲကဘာမှာဘယ်သူမှမပြောနိုင်ဘူးဒုရှုကြီးကလည်းမပြောနိုင်ဘူးအဲ့တော့အဲ့လိုအစ်စ်မှာကျွန်တော်တို့ကဒီဉာဏ်အားအစ်စ်တီတီထရင်ဂျန်ဆန်မှုအစ်စ်တီအုံနောက်ကောင်းကောင်းနဲ့ကျွန်တော်တို့ဝိုင်းလုပ်ကြအခုလည်းကြောက်တယ်မရတဲ့ကိစ္စအများကြီးလောက်ပါမယ်အဲ့တော့ဒီမှာတတိကြီးကြီးနဲ့ကျွန်တော်ခုနကဆွေးနွေးသူအမျိုးသားကြီးကိစ္စအဲ့လိုလုံးမှသာရင်ကျွန်တော်တို့နိုင်ငံအတွက်ဟိုဒီတိအကြည့်မနာပါအခုချိန်ကိုကြည့်လိုက်ရင်ကျွန်တော်တို့ဗမာနိုင်ငံသတင်းထုတ်ပြန်မှုကနေဒီကနေ့ကျွန်တော်တို့ဆွေးနွေးရတဲ့အချိန်ကြီးကြည့်လိုက်ရင်ပုံပြ graph မြင်ဟာကျွန်တော်တို့ခက်ဆန်းတယ်တိုးပြီးမှနလာဝဲနေမှာထိတ်ဆုံးရောက်ပြီးသူတို့နည်းနည်းတည်ငြိမ်တယ်။အဲဒီအမေရိကန်လည်းအခုရှစ်ပတ်နဲ့ရအောင်သူတို့ကြိုးစားနေတယ်မရသေးဘူး။အဲတော့မြန်မာနိုင်ငံကဂရက်မြင့်ကတက်နေတယ်။ထိတ်ဆုံးမပြောနဲ့တက်နေတယ်။အဲ့တော့တက်နေတာတောင်မှစမ်းလို့ရတာတည်းရှိသေးတယ်။ကျွန်တော်တို့မသိနိုင်တာတွေရှိတယ်။ဒီလိုယောဂမှာကျွန်တော်တို့စိတ်ပညာမှာဟိုပင်လယ်ထဲမှာမျောနေတဲ့ရေခဲတောင်ကြီးရေခဲတောင်ကြီးရဲ့ထိတ်ချားတာနဲ့ပြည်မြင်ရတယ်။အောက်ကပင်လယ်အဲဒီလိုမျိုးကျွန်တော်မမြင်ရတယ်လို့ကျွန်တော်မှန်းဆပြီးတော့ကျွန်တော်တို့ဆောင်ရွက်ရပါတယ်အဲ့တော့ကျွန်တော်တို့အဖြားလေးတော့ပဲကျွန်တော်တို့နေတိုင်းသတိထုတ်ပြန်နိုင်တာလည်းရှိသေးတယ်ဒီကတုံးကြီးပမာဏဘလောက်ကြီးတယ်လဲကျွန်တော်တို့မသိနိုင်တော့ကျွန်တော်တို့မြန်မာနိုင်ငံအခုတက်တီထိနိုင်အောင်ပိုကောင်းနိုင်အောင် graph မြင်းကိုဘယ်တော့ထိတ်ဆုံးရောက်မလဲဒီဟာကိုဘယ်တော့ပြန်ကြအောင်လုပ်မလဲအထိစဉ်းစားနိုင်စွမ်းရှိတဲ့အုံနောက်ကောင်းတဲ့ကောင်းကြီးအများကြီးစုဝေးစုစည်းလုပ်ကြပါလို့ကျွန်တော်တော့မြစ်တရားခံကြပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကုသညီအောင်မြင်လည်းသိကြပါတယ်ကျွန်တော်တို့ဒီပြည့်ရဲ့ရက်ဒီမှာပဲမြန်မာနိုင်ငံမှာသက်ဆိုင်ရာတာဝန်ရှိသူတွေကဒီကာယောဂါဒါစီနဲ့ပတ်သက်လို့ထုတ်ပြန်ချက်တွေထုတ်ပြီးတော့မှပြန်ပြင်ဆင်ရတာတွေရုပ်သွင်းရတာမျိုးတွေကိုလည်းဒီကုသညီအောင်လည်းသတိထားမိမှာပါဆိုတော့ဒီလိုအလွတ်လဲ့ချေရောကိစ္စတွေကအဓိကဘာကြောင့်ဖြစ်နေရတာလဲဒီခေါင်းဆောင်မှုပိုင်းအားနည်းချက်လားစီမံခန့်ခွဲမှုပြဿနာလားဘယ်လိုများမြင်လဲခင်ဗျာ
ခုနကကိုအောင်မြင့်ကပြောသွားတဲ့အချိန်မှာဟုတ်ပါလေတိုင်းပြည်ပြည်နယ်လိုက်သူတို့က
ပထမကသမ္မတဦးမင်းကနေပြီးတော့ဒေသနာအမိနေထုတ်နိုင်နေဒေသနာအမိနေနဲ့လုပ်ပိုင်ဝင်ပေးလိုက်တာဟုတ်ပြီးလိုက်တဲ့ခါကျတော့တိုင်းနယ်ပြည်နယ်လိုက်သူဒေသနာအမိနေဆိုပြီးထုတ်ပြီးတော့လုပ်ကြရရှိတယ်။ဒါပေမဲ့လည်းတနည်းအားတစ်မျိုးဖြစ်တဲ့ခါကျတော့ပြန်ရုပ်တချို့တိုင်းနယ်ပြည်နယ်ပြန်ရုပ်အချို့ကပြောင်းအဲ့လိုမျိုးစုံကြီးဖြစ်သွားတယ်တကယ်တော့ကျတော့အဲ့ဒါစီမံခံရမှုအတော်ကြီးအားနေရပါဘူးတကယ်တော့ကျတော့ဒီ energy party အတွက်ကတကယ်ကိုဒီအချိန်ကတကယ်ပြောသူ၄နှစ်၅နှစ်ချေဝင်လာပြီသူအာဏာရတဲ့အချိန်မှာတကယ် challenging တကယ်ကိုအကြီးမားဆုံးစိန်ခေါ်မှုပါပဲတကယ်သူရင်ဆိုင်ရတဲ့အချိန်ကနောက်တစ်ခါမှာခုနကဒီလိုတစ်ဆွေပြောသွားတယ်ပူးပေါင်းဆောင်ရွက်မှုပိုင်းကြီးပေါ့နော်ခုနကခိုးတလုံးကပဲသူဒီ rapid response ပေါ့နော်ရေးပေါ်တုတ်ကြံရေးကော်မတီဆိုပြီးတော့ဖွဲ့လိုက်တာရှိတယ်ဟိုက goal committee အချိန်ကိုထပ်ထပ်ဖွဲ့လိုက်တယ်တကယ်တော့အဲ့လက်တီဆောက်အောင်law enforcement လောက်အောင်အဖွဲ့စည်းပြီးတမလောက ညှိကုတ်ဒီပါတယ်တမလောက ညှိကြီးပါတယ်ဆိုတော့ဒါပေမဲ့အခုတစ်ခါအဲ့ဒါအသက်ဝင်တာမတွေ့ရဘူးမတွေ့ရဘူးပဲနဲ့တစ်ဖက်မှာဘာဖြစ်လာဆိုတော့တမလောကလည်းသူ့ရဲ့ quarantine center ကြီးသူ့အပီလုပ်တယ်သူ့ဝင်သူ့ခတ်ပြီးတော့သူ့အပီဆောင်ရွက်တာတွေသူ့ဘလောက်လုပ်ကြတယ်ဆိုတာတွေပြောနေတာရှိတယ်ထို့နည်းတူပဲနိုင်ငံပါတီတွေရောတိုက်ခိုက်နိုင်ငံပါတီကောအယောင်မျိုးမျိုးနဲ့လုပ်နေတာရှိတယ်အဲ့တော့ပြဿနာကအရန်နိုင်တချို့ဟာတွေကနိုင်ငံကြီးအရန်ဆံပြီးလောက်လာတယ်ရှိတယ်။အဲ့ဒါတွေကဒီကိုတကယ်တမ်းကြီးရခုကပ်ပြီးကိုရင်ဆိုင်မှုတက်မြန်မာနိုင်ငံအတွက်လားလာလုံးဝမကောင်းတဲ့အခြေအနေ။အဲ့ဒါအရန်တိထားမယ်ခြေမျိုးကိုကျွန်တော်မြင်ပါတယ်။ခုနကကောင်လေးလေးကိုချုပ်မိမယ်ဆိုရင်တော့စီမံခန့်ခွဲမှုကလက်ရှိအနေထားတော့တော်ကြီးအားနေပါတယ်။အားနေတဲ့အတွက်ကြောင့်မို့လဲအခုလိုမျိုးဒီအမိန့်တွေအမျိုးမျိုးထုတ်တဲ့အားမျိုးဖြစ်နေတယ်။ဒါမဲ့နောက်ပိုင်းမှာတော့ကျွန်တော်သတိထားမိတော့ဒုဒုကတော်တော်လေးပါလာတယ်။မြန်မာလူထုကပြောမစတော့ private စိတ်ရှိတဲ့ခါကျတော့အရန်ဝင်လောက်လာကြတယ်။ခုနကကပ်ကြီးဒီကြခွဲထားတဲ့ခါတွေမှာကုညီလာတွေဝင်ပါလာ යි ဒါမဲ့အဲ့နေရာမှာသတိထက်ထားမှာကဒီကိစ္စကအခြားကပ်ပြီးကိစ္စနဲ့မတူဘူးရေဘေးကိစ္စနဲ့မတူဘူးရေဘေးကိစ္စနဲ့မတူဘူး virus အဲ့တော့အဲ့ဒါတွေကလူအုပ်လိုက်ခြင်းလိုက်ပြန်ထွက်လာတယ်အများကြီးပြဿနာရှိပါတယ်အဲ့ဒါကလည်းစီမံခန့်ခွဲတဲ့ဒီအုပ်ချုပ်ရေးဘိုင်းကအများကြီးအထိကကြာတယ်အဲ့တော့စီမံခန့်ခွဲမှုဘိုင်းကဒီချက်ကိုအများကြီးအားဖြည့်ဖို့ကြိုးနေရလို့မြင်ပါတယ
်ဟုတ်ကဲ့ပါပါဝင်ဆွေးနွေးပြခဲ့ကြတဲ့ဦးတန်းညင်ဦးဒေါက်တာကိဆွေးနဲ့တော်တာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာစနေနေ့ဆွေးနွေးရေးအစီအစဉ်ကိုလည်းဒီမှာပဲအဆုံးသတ်ပါရစေဒီအစီအစဉ်ကိုတော့ VU မြန်မာပိုင်းရဲ့စနေနေ့ည9:00 ကနေ10:00 အထိနဲ့ဒီနေ့ဦးနေနေမနေ့6:00ကနေ9:00အထိအစီအစဉ်တွေမှာနားဆင်နိုင်ရပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
ဒီသတင်းအချင်းချုပ်ကိုတင်ပြချင်ပါတယ်အမေရိကန်ပြည်အောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်ပြည်ဆောင်သူအရေအတွက်အများဆုံးဖြစ်လာနေပါပြီ John Hopkins တက္ကသိုလ်ရဲ့စနေနေ့စစ်တမ်းအရအမေရိကန်မှာဒီရောဂါအကူးစက်ခံရသူပေါင်း5သိန်းကျော်သွားပြီဖြစ်ပြီးပြည်ဆောင်သူက18,860ရှိနေတာပါဒါကြောင့်စနေနေ့မှာပြည်ဆောင်သူ18,149ဖြစ်လာတဲ့အီတလီထက်ပြည်ဆောင်သူအရေအတွက်ပိုများသွားပြီးကမ္ဘာမှာအများဆုံးဖြစ်နေတာတွေ့လာရတာပါ။တောက်ကြံနေတနေ့ထဲမှာလည်းနောက်ထပ်ပြည်ဆောင်သူ2000ကျော်ရှိတဲ့အတွက်ဒီဇင်ဘာလကုန်မှာတရုတ်ကနေစတင်ပြန့်နှံ့တဲ့ဒီရောဂါကြောင့်တရက်တွင်းပြည်ဆောင်သူကလည်းအများဆုံးဖြစ်သွားခဲ့တာပါ။မြို့ကင်းလည်းကတော့အဆိုးအဆုံးဒဏ်ခံရတာဖြစ်ပြီးအခုဆိုပြည်ဆောင်သူက8600ကျော်နေပါပြီ။စနေနေ့မနေ့အစောပိုင်းအချိန်ထိစစ်တမ်းတွေအရကမ္ဘာတစ်လွှာဒီရောဂါအကူးဆက်ခံရသူကကျတဲ့မှာ9တန်းကျော်ရှိနေပြီးတည်ဆောင်းသူက3,400ကျော်ရှိနေတာပါ COVID-19 ရောဂါရှင်တွေကိုဆေးစစ်လို့ပိုးမတွေ့ရတဲ့အတွက်ဆင်းရုံကနေဆင်းခွင့်ပေးဖို့စဉ်းစားပြီးဆင်းခွင့်မပေးခင်ပြန်ပြီးဆစ်ဆေးရမှာတော့ပိုးပြန်ပြီးတွေ့နေရတာမျိုးတွေရှိလာတာကြောင့်ဖြစ်နိုင်ခြေတွေကိုဆက်ပြီးစုံစမ်းနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစနေနေ့မှာပြောပါတယ်မြန်မာနိုင်ငံမှာ COVID-19 အကူးစက်ခံရသူဟာ31ယောက်ရှိနေရကနေတနင်္လာနေ့မနက်ပိုင်းမှာတော့နောက်ထပ်9ယောက်ယောဂအကူးဆက်ခံရကြောင်းအတည်ပြုကြေညာခဲ့တာကြောင့်အခုဆိုအကူးဆက်ခံရတဲ့လူနာ38ယောက်ဖြစ်သွားပါပြီ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂကူးဆက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုတက်မှာချပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပ
ါ This program has come to you from the Voice of America, Washington.